Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2015ခုနှစ်ဒီဇင်ဘာလ10ရက်အင်္ဂါနေ့မနက်ခင်း VOA စီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။နိုင်တို့မီတာ24 32နဲ့40တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။ဒီကနေ့မနက်ခင်းအစီအစဉ်တွေကိုကိုရဲကောင်နဲ့အတူကြီးညာသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်တုန်းကကယ်လီဖိုးနီးယားပြည်နယ်ကပြစ်ခတ်မှုအတွက်တန်လျာဖြစ်သူနှစ်ဦးဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတစ်ခုအဖြစ်လုဆောင်ခဲ့သူတွေဖြစ်ကြောင်းအမေရိကန်ပြည်ထောင်စုစွန့်စမ်းရေးဘူရို FBI ကပြောကြားလိုက်တဲ့သတင်းနဲ့အတူမြန်မာနိုင်ငံရဲ့အဓိကစစ်ကမ်းတစ်ခုဖြစ်တဲ့အမေရိကန်ကုန်သွယ်ရေးနဲ့ဆက်စပ်နေတဲ့ဒီ Asia War ပိုင်ကုမ္ပဏီပိုင်စစ်ကမ်းနဲ့ပတ်သက်ပြီးတော့ဒီအမေရိကန်ပြည်ထောင်စုကနေပြစ်ဒဏ်ခတ်ပိတ်ဆို့မှုတချို့ရှော့ပေးလိုက်တဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်ခင်ဗျာ။
အခုမနက်ခင်းစိတ်ဝင်စားစရာမြန်မာသတင်းဆောင်ပါတွေနဲ့ဆက်သွယ်မှုတွေထဲမှာတော့မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့ဒဏ်ကပ်ပိတ်ဆို့မှုကို6လတက်တန်အကတ်နဲ့ရှော့ပေါ်ပေးလိုက်တာနဲ့ပတ်သက်လို့
General License 20 is not a response to the recent election and it does not signal a change in US sanctions policy towards Burma.
အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Laurel Robinson ရဲ့ပြောကြားချက်တခါမြမတင်ရန်ဇာတထုတ်လွှင့်မှုပွင့်လင်းမြင်သာမှုရှိရေးနဲ့ပတ်သက်တဲ့ EID ရဲ့ပထမဆုံးအစီရင်ခံစာနဲ့ဖခင်ဘက်ကကြောက်စိမ့်တွင်နေမှာအင်အားအလုံးရင်းနဲ့မြေတူးနေကြတဲ့အခြေအနေနဲ့မဆဆုနှွေဖန်ခံထားရတဲ့အခြေအနေတွေကိုပြောပြပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့အင်္ဂါနေ့မနေ့ဖက် VOA ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံကသတင်းတွေကိုကိုညံဝင်းအောင်နဲ့ကိုရဲခေါင်တို့ကကြီးညာပေးပါမယ်ရှင်
ပြည်ရဲ့ဘတ်တုံးကကယ်လီဖိုးနီးယားပြည်ဆန်ဘာနာဒီယိုကပြစ်ခတ်မှုအတွက်တနင်္လာအဖြစ်ခံရသူနှစ်ဦးဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတစ်ခုအဖြစ်လုဆောင်ခဲ့သူတွေဖြစ်ကြောင်းအမေရိကန်ပြည်ထောင်စုစစ်ရေးဘူရို FBI ကပြောကြားလိုက်ပြီးတည်စီအောင်ဒီလိုအကြမ်းဖက်တိုက်ခိုက်မှုအတွက်ကြိုတင်ကြံစည်ခဲ့တဲ့အထောက်အထားတွေရတာကြောင့်လည်းပြောပါတယ်တနင်္လာအဖြစ်ခံရတဲ့အမေရိကန်နိုင်ငံဘွားဆယက်ရီဇဝမ်ဖာရူ့နဲ့သူ့ရဲ့ပါကစ္စတန်နိုင်ငံသားဇနီးတဲ့တက်ရှင်မလစ်တိုကဒီမှုမတိုင်ခင်ရပ်ပိုင်းတွေအတွင်ပူးပေါင်းလှုပ်ဆောင်မှုတွေရှိခဲ့တယ်လို့ FBI ရဲ့လက်ထောက်ညွှန်ကြားရေးမှူး David Baudish ကသတင်းတောက်တွေကိုတင်းနှံလာနေကပြောပါတယ်ဒါပေမဲ့လင်မယားနှုတ်ဦးတို့ဟာဒီတိုက်ခိုက်မှုအတွက်ဘယ်လောက်အချိန်ယူစီစဉ်ခဲ့သလဲဆိုတာကို FBI အနေနဲ့ဆက်လက်စုံစမ်းနေသေးပဲဖြစ်ပြီးအထောက်အထားတွေမတွေ့ရသေးဘူးလို့ဆိုပါတယ်ဒီခတ်မှုဟာအကြမ်းဖက်ဝါဒဆွဲကင်တိုက်ခိုက်မှုအတွက်ဘယ်ချိန်မှာဘယ်သူနဲ့ဘယ်လိုစီစဉ်ဆောင်ရွက်တယ်လဲဆိုတာကိုသူတို့ဆက်လက်စုံစမ်းနေသေးပဲလို့ Baudish ကပြောပါတယ်ဒါရီဟာအင်တာနက်ကတဆင့်ဆက်သွယ်ဆောင်ရွက်တာမျိုးဖြစ်နိုင်ပြီးသူရင်းတွေ့စီစဉ်ခဲ့ဖို့မဟုတ်ကြောင်းလည်းပြောပါတယ် San Bernardino မြို့ဟာတနင်္လာနေ့လူတွေပုံမှန်အတိုင်းလှုပ်ခွင်ကိုတွားရောက်နေကြပါတယ်ခင်ဗျာ
ပြီးခဲ့တဲ့ပတ်ကအမေရိကန်မှာလူ14ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုအပြီးမှာအမေရိကန်အစိုးရဟာဒေတာအဆင့်ကျန်းဖတ်မှုတွေကိုတတ်လန့်အသိပေးနိုင်မယ်စနစ်တစ်ခုဖန်နီးမယ်လို့တနင်္လာနေ့ကကြေညာလိုက်ပါတယ်။အမေရိကန်နိုင်ငံအမိမြေလုံခြုံရေးဌာနဝန်ကြီး Jack Johnson ကကျွန်တော်တို့အနေနဲ့ဒေတာအဆင့်မှုတွေကိုကင်တွယ်ဖို့အဆင့်တစ်ဆင့်ကိုတတ်လန့်ပါတော့မယ်လို့တနင်္လာနေ့က Washington DC မှာကျင်းပတဲ့ကောက်ွယ်ရေးဆွေးနွေးပွဲမှာပြောလိုက်တာပါ။ဒီကြေညာချက်နဲ့ပတ်သက်ပြီးတော့ဇနီးမောင်နှံအုပ်ကယ်လီဖိုးနီးယားပြည်နယ်မှာSan Bernardino မြို့အနီးမှာလူ14ဦးကိုပြစ်ဒဏ်တပ်ဖြတ်ခဲ့တဲ့ဖြစ်ရပ်ပြီးမှထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီလျှို့ရက်ကိုအင်ဘူရောကအကြမ်းဖက်မှုဖြစ်ညွှန်းထားပါတယ်။ဒီဇနီးမောင်နှံဟာအကြမ်းဖက်မှုကျူးလွန်နိုင်တဲ့တန်တရားရှိခံရတဲ့အထက်မှာမပါဝင်ပါဘူး။အမေရိကန်အခုဆိုရင် IS လိုအကြမ်းဖက်ဖွဲ့တွေနဲ့ဓာတ်ရိုက်မှာပတ်သက်ပေမဲ့သူတို့ကိုထောက်ခံပြီးဒီကိုယ်တော်အကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်မှုစူးစမ်းမဲ့သူတွေပေါ်ဆိုးရိမ်ရတဲ့အကြောင်းထုတ်ပြန်ဖို့ပြောဆိုခဲ့ပါတယ်။အခုရှိပြီးသားအယောင်တတ်မှတ်ချက်တတ်လန့်အသိပေးစနစ်ဟာ2001ခုနှစ်ကနယူးယောက်နဲ့ Washington DC မြို့တွေတိုက်ခိုက်ခံငယ်ရတုံးကဖန်နီးခဲ့တာဖြစ်ပါတယ်။နောက်ဆက်နှစ်နီးပါးကြာတဲ့အချိန်မှာအစစ်နှစ်စင်ပါတဲ့စနစ်တဲ့အစားထုတ်ခဲ့ပေမဲ့အခုလိုနိုင်ငံပေါ်တိုက်ခိုက်မယ်လို့ကြိုတင်ချိန်ချောက်မှုတစ်ခုရှိလာမှအသိပေးတာဖြစ်လို့မလုံလောက်သေးဘူးလို့ Johnson ကဆိုပါတယ်
။ Paris နဲ့ California မှာဖြစ်ခဲ့တဲ့လူအများပြားသေစေတဲ့ထပ်မှုနောက်ပိုင်းဒီလိုဖြစ်ရမျိုးနောက်ထပ်မဖြစ်ရအောင်ဘယ်လိုလှုပ်ဆောင်သွားနိုင်မလဲဆိုတာကို American နိုင်ငံရေးခေါင်းဆောင်တွေပို့ပြီးအာရုံစိုက်လာကြပါတယ်။အဲ့ဒီတည်းမှာနီလန်းနှစ်သွဲရှိပြီးနိုင်ငံခြားကနေအမေရိကန်နိုင်ငံတဲကိုဘယ်လိုလူမျိုးကိုမှပေးဝင်မလဲဆိုတော့ဗီဇာကိစ္စနဲ့အနာဂတ်မှာဒီလိုအကြမ်းဖက်တိုက်ခတ်မှုမျိုးထပ်မဖြစ်ရအောင်ဘယ်လိုကာကွယ်သွားမလဲဆိုတော့စဉ်းစားချက်တွေလည်းပါဝင်ပါတယ်ကယ်လီဖိုးနီးယားတိုက်ခတ်မှုမှာ တန်တရားဖြစ်ခံရတဲ့မစ်မာလစ်ကအသုံးပြုခဲ့တဲ့ K1 ဗီဇာအမျိုးအစားကိုဘယ်လိုကန့်သက်သွားမလဲဆိုတာနဲ့အမေရိကန်ပြည်ထောင်စုတဲကိုရက်ပေါင်း90နေခွင့်ရမယ်ဗီဇာအမျိုးအစားတစ်ခုကိုလည်းဘယ်လိုစီစဉ်မွမ်းမံသွားမလဲဆိုတဲ့အကြောင်းတွေပါဝင်ကြောင်းလည်းသိရပါတယ်
ယူကရိန်းနိုင်ငံမှာပြည်ဝင်ပြောင်းလဲမှုတွေပြီးမြအောင်ဆောင်ရွက်ဖို့နဲ့အကျင့်ပြတ်ချစားမှုတိုက်ဖြတ်ရေးမှာအသုံးပြုဖို့အမေရိကန်ပြည်ထောင်စုကယူကရိန်းကိုဒေါ်လာ390ကူညီသွားမယ်လို့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ယူကရိန်းနိုင်ငံတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဟာဥရောပလုံခြုံရေးအတွက်တစိုက်တရေသာဖြစ်တာကြောင့်ယူကရိန်းမှာကင်ဆာလိုဖြစ်နေတဲ့အာဂရိလိုက်စားမှုကိုအမြင့်ပါမကျန်ဖယ်ရှားဖို့လိုတယ်လို့တနင်္လာနေ့ကကီယက်မြို့မှာယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာဂျိုးဘိုင်ဒန်ကပြောသွားတာပါတရားဥပဒေစိုးမိုးရင်အားကောင်းလာစေဖို့နဲ့အစိုးရရဲ့အစ်စ်နိုင်မှာပွင့်လင်းမြင်သာမှုရှိဖို့အတိတ်ကဖြစ်ရပ်တွေကိုရှောင်ရှားပြီးအစိုးရကောင်းတရားဖြစ်လာစေဖို့ပြုပင်ပြောင်းလဲရေးကိုအရှိန်တွန်းမြှင့်ဖို့လိုတယ်လို့ဂျိုးဘိုင်ဒန်ကထပ်လောင်းပြောကြားသွားပါတယ်ယူကရိန်းသမ္မတပိုရိုရှက်ရှင်ကိုကိုရိုင်းကြီးကြပ်ပြီးသူအနာရလာတဲ့2014မေလကတည်းကအစိုးရရှိနေ4000ကိုအလောက်ကထုတ်ဖြစ်ခဲ့ပြီးတော့နိုင်ငံရဲ့အာဏာကိုနောက်ွယ်ကနေစီးပွားရေးသမားကြီးတွေစီကနေလက်ငွေယူနေတဲ့အစိုးရရှိနေတွေရဲ့အကျင့်ပြတ်ချစားမှုတိုက်ဖြတ်သွားမယ်လို့ယူကရိန်းသမ္မတကပြီးတဲ့အပတ်ကကြေညာခဲ့ပါတယ
်။ UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE မြန်မာပိုင်းကအင်္ဂါနေ့မနက်ခင်းသတင်းတွေကိုကြက်လက်ကြေညာနေပါတယ်မြန်မာနိုင်ငံရဲ့အဓိကစေကမ်းတစ်ခုမှာအမေရိကန်ကုမ္ပဏီတွေကူးတန်းရောင်းဝယ်ခွင့်ကို6လတာခွင့်ပြုတဲ့အနေနဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ကုန်သွယ်ရေးပြည်တံခတ်မှုတချို့ကိုအမေရိကန်အစိုးရကတနင်္လာနေ့ကဖြေလျှော့ပေးလိုက်ပါတယ်။မြန်မာနိုင်ငံမှာခေတ်အမီဆုံးစေကမ်းတစ်ခုဖြစ်တဲ့ Asia World ကုမ္ပဏီပိုင်စေကမ်းမှာကုန်သွယ်ရေးအရငွေကြေးလွှဲပြောင်းမှုတွေပြုလုပ်နိုင်တဲ့နည်းလမ်းတွေကိုရှာဖွေနိုင်ဖို့ Clearing House Association နဲ့ BAFT တို့ဟာအမေရိကန်ဗဏ္ဍာရေးနာကိုဇူလိုင်လကလေးကတောင်းဆိုခဲ့တာဖြစ်ပါတယ်။အေရှားဝတ်ကုမ္ပဏီရဲ့ဦးဆောင်ညွှန်ကြားရေးမှူးစတီဗင်လော့ခေါ်ဦးထွတ်မြင့်နိုင်တဲ့ကွယ်လွန်သွားပြီဖြစ်တဲ့ဖခင်ဦးလော်စစ်ဟန်တို့ဟာမြန်မာစစ်ဘုတ်ချုပ်တွေနဲ့နှိစပ်သူဖြစ်ပြီးငွေစေဝါကူတန်းရောင်းဝယ်တဲ့လုပ်ငန်းနဲ့ချမ်းသာလာလူတွေဖြစ်တာကြောင့်ပြည်ထောင်စုက2008ခုနှစ်မှာ SDN လို့ခေါ်တဲ့တူးချင်းပြစ်မှတ်တာပိတ်ဆို့အရေးယူမှုစင်းမှာထည့်သွင်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့2011ခုနှစ်သမရဦးသိန်းစဉ်အစိုးရတက်လာပြီးနောက်ပိုင်းအမေရိကန်လုပ်ငန်းရှင်တွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့တာပါ။အဲဒီမှာ Asia World ကုမ္ပဏီပိုင်ရန်ကုန်မြို့စိတ်ကမ်းဟာပြည်ပကုန်သွယ်ရေးအတွက်အရေးကြီးတဲ့အသက်သွေးကြောသူပဲဖြစ်လာတာကြောင့်အမေရိကန်လုပ်ငန်းရှင်တွေဘက်ကဒီစိတ်ကမ်းကိုဖျက်ဆီးပြီးငွေကြေးလွှဲပြောင်းမှုတွေကိုခွင့်ပြုပေးဖို့အမေရိကန်ဗန်ဒါရေးဌာနနဲ့နိုင်ငံသားပိုင်ဆိုင်မှုများထိန်းချုပ်ရေးဌာနကွဲ OFAC ကိုပြီးခဲ့တဲ့ဇူလိုင်လကစာရေးသားပေးဖို့တောင်းဆိုခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံဘေကျင်းမြို့မှာလာမယ့်3ရက်အတွင်းထူထပ်တဲ့မြူခိုးတွေအောက်ဆိုင်နေမှာဖြစ်လို့အစိုးရကအထူးအသိပေးသတိပေးထုတ်ပြန်ချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာတရုတ်နိုင်ငံမြို့တော်မှာပထမဆုံးအကြိမ်ဖြစ်အနီအောင်ဆင့်လေလူညင်ညမ်းမှုအတွက်သတိပေးချက်ထုတ်ပြန်ရတာဖြစ်ပါတယ်။တနင်္လာနေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာမြို့တော်ရဲ့အုပ်ချုပ်သူတွေဟာကားလိုင်စင်နံပါတ်စုံကိန်းမကိန်းရွေးချယ်တဲ့စနစ်ကိုတုံးပြီးဘေကျင်းမြို့တော်လမ်းမော်ကကားတွေအလုံးရဲ့ထောက်ဝက်ကိုမောင်းနှင်ခွင့်ရပ်ထားဖို့အမိန့်ထုတ်လိုက်ပါတယ်။ဒါအပြင်နေအိမ်ပြင်ပမှာလုပ်တဲ့ဆောက်လုပ်ရေးလုပ်ငန်းအလုံးကိုလည်းရပ်ဆိုင်းထားမှာဖြစ်ပြီးမူလတန်းနဲ့အလဲတန်းအကြောင်းတွေကိုလည်းပိတ်ထားဖို့တိုက်တွန်းလိုက်ပါတယ်။အခုလိုသတိပေးချက်ထုတ်ပြန်လိုက်တာဟာပဲရစ်မြို့မှာကမ္ဘာယာတိဥရကြီးလာကံမှာတရုတ်သမ္မတစီကျင့်ပင်ကဖန်လောင်ဝင်တန်းငွေထုတ်လွှတ်မှုတွေသဘောတူညီရဖို့ဆွေးနွေးနေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။
ချီကာဂိုမြို့ရဲ့ဌာနဟာရဲဌာနဟာအင်အားအသုံးပြုတာနဲ့ပတ်သက်လို့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ခြင်းရှိမရှိတရားရေးဌာနကနေစုံစမ်းစစ်ဆေးသွားမယ်လို့အမေရိကန်ရှေ့နေချုပ်လော်ရယ်တာကတင်းနေနေ့မှာကြေညာလိုက်ပါတယ်။2014ခုအောက်တိုဘာလကအသက်19နှစ်အရွယ်လူငယ်တူကိုရဲရာရှိတူကပစ်သက်ခဲ့တဲ့ဗီဒီယိုကိုပြီးခဲ့တဲ့လကထွက်ပေါ်ခဲ့ပြီးနောက်အခုလိုစုံစမ်းမှုတွေဆက်လက်လုပ်ကိုင်လာတာဖြစ်ပါတယ်။ဒီပြည်ရန်နဲ့ပတ်သက်လို့ရဲရာရှိကိုလူသတ်မှုနဲ့နိုဝင်ဘာ24ရက်ကတွဲချက်တင်ခဲ့ပါတယ်ခင်ဗျာ။
တနင်္လာနေ့ကအာဖရိကမှာပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုမှာစစ်သွေးကြကောင်းဆောင်နှုတ်သေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကတနင်္လာနေ့ကထုတ်ပြန်လိုက်ပါတယ်။ပင်တဂွန်ရဲ့ပြောဆိုခွင့်ရပုဂ္ဂိုလ် Jeff David ကဒီဇင်ဘာ2ရက်နေ့မှာဆိုမှာပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုမှာစစ်သွေးကြအဖွဲ့ El Shabab ကဝိုင်းရင်ကောင်းဆောင်တစ်ဦးဖြစ်တဲ့ Abiyadan Sathara ကိုနဲ့သူ့ရဲ့တွဲဘက်နှစ်ဦးသေဆုံးသွားခဲ့တယ်လို့လည်းအခုလို Sathara သေဆုံးသွားတာဟာ El Shabab အဖွဲ့အတွက်ကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်တယ်လို့လည်း David ကပြောလိုက်ပါတယ်ခင်ဗျာ။
2015ခုနှစ်ဒီဇင်ဘာလ10ရက် VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ကိုရဲကောင်တို့ကြီးညာပေးခဲ့တာပါအခုမနက်ခင်းမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်မြန်မာနိုင်ငံရဲ့အဓိကစိတ်ကမ်းတစ်ခုမှာအမေရိကန်ကုမ္ပဏီတွေကုတန်ရောင်းဝယ်ခွင့်ကို6လတာခွင့်ပြုတဲ့အနေနဲ့မြန်မာအပေါ်မှာချမှတ်ထားတဲ့ကုန်သွယ်ရေးပြစ်ဒဏ်ထံကမှုတချို့ကိုအမေရိကန်အစိုးရကတင်းနှလာနေမှာဖြေလျှော့ပေးလိုက်ပါတယ်မြန်မာနိုင်ငံမှာခေတ်မီဆုံးစိတ်ကမ်းတစ်ခုဖြစ်တဲ့ Asia World ကုမ္ပဏီပိုင်စိတ်ကမ်းမှာကုန်သွယ်ရေးအရငွေကြေးလှည့်ပြောင်းမှုတွေပြုလုပ်နိုင်တဲ့နည်းလမ်းတွေကိုရှာဖွေနိုင်ဖို့အတွက် Clearing House Association နဲ့ BAFD ဒီ Bankers Association of Finance and Trade တို့ဟာအမေရိကန်ဗန်နာရေးဌာနကိုဇူလိုင်လကတည်းကတောင်းဆိုထားတာဖြစ်ပါတယ်အပြည့်အစုံကိုမတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်
မြန်မာပေါ်ကုန်သွယ်ရေးပြစ်ဒဏ်ခံမှုတချို့ဖြေလျှော့ဖို့အမေရိကန်အစိုးရကပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲတနင်္လာနေ့ကအမေရိကန်ဗန်နာရေးဝန်ကြီးဌာနကဒီသတင်းကိုအတည်ပြုပေးလိုက်ပါတယ်မြန်မာနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုရေးရာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီး Laura Robinson က VOA ကိုပြောပါတယ
် General License 20 is a technical fix designed to support exports to and from Burma.
G20 ဟာမြန်မာနိုင်ငံကိုတင်ပို့တာမြန်မာနိုင်ငံကနေတင်သွင်းတဲ့ကုန်စည်တွေကိုအဆင်ပြေချောမွေ့စေဖို့နည်းပညာပိုင်းအရပြင်ဆင်ပေးလိုက်တာပဲဖြစ်ပါတယ်။တန်ခါပိတ်ဆို့မှုတွေနဲ့ပတ်သက်တဲ့စိုးရိမ်မကင်းဖြစ်မှုတွေကြောင့်အဓိကရန်ကုန်စစ်ကမ်းတစ်ခုနဲ့မြန်မာနိုင်ငံနဲ့ကုန်သွယ်ရမှာမထင်မှတ်ပဲဆိုင်းငံ့ထားရတာတွေရှိတဲ့သတင်းတွေကိုတုံ့ပြန်နေနေနဲ့အမေရိကန်ဘန်ဒိုင်ရေးဌာနက G20 ခေါ်ထွေထွေလိုက်စင်အမှတ်20ကိုထုတ်ပြန်ပေးလိုက်တာဖြစ်ပါတယ်။ချိန်တမှာပဲအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအခိုင်အမာဆက်လက်ထိန်းသိမ်းချမှတ်သွားဖို့အပြင် SCN ကအထူးပြပထားတဲ့မြန်မာနိုင်ငံသားတွေပေါ်ဆက်လက်ဖိအားပေးသွားမှာလည်းဖြစ်ပါတယ်
။ Asia World ကုမ္ပဏီရဲ့ဥဆောင်ညွှန်ကြားရေးမှူး Steve Cook ဦးထွန်းမြင့်နိုင်နဲ့ကွယ်လွန်သွားပြီဖြစ်တဲ့သူ့ရဲ့ဖခင် Lawson Handel ဟာမြန်မာစစ်ဘုတ်ချုပ်တွေနဲ့နှိစက်မှုရှိပြီးမူရဲ့စေဝါကူတန်ရောင်းဝယ်တဲ့လုပ်ငန်းနဲ့ချမ်းသာလာသူတွေဖြစ်တာကြောင့် American ပြည်ထောင်စုက2008ခုနှစ်မှာSDN ကတဦးချင်းပြစ်မှတ်ထားပိတ်ဆို့အရေးယူမှုစီးရင်ထဲမှာထည့်သွင်းခဲ့တာပါ။ဒါပေမဲ့2011ခုနှစ်တမနာဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက် American လုပ်ငန်းရှင်တွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလှုပ်လာခဲ့ပါတယ်။အဲ့ဒီမှာ Asia World ကုမ္ပဏီပိုင်တဲ့ရန်ကုန်မြို့စိတ်ကမ်းဟာပြည်ပကုန်သွယ်ရေးအတွက်အရေးကြီးတဲ့အသက်သွေးကြောသဖွယ်ဖြစ်လာတာကို American လုပ်ငန်းရှင်တွေဘက်ကတွေးရှိခဲ့ရပြီးဒီစိတ်ကမ်းကိုချက်တမ်းပြီးငွေကြေးလွှဲပြောင်းမှုတွေကိုခွင့်ပြုပေးဖို့အမေရိကန်ဗန်နာရေးဌာနရဲ့နိုင်ငံခြားပိုင်ဆိုင်မှုများထိန်းချုပ်ရေးဌာနခွဲ OFAC ကိုပြီးခဲ့တဲ့ဇူလိုင်လကစာရေးသားပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။အခုလိုကုန်သွယ်ရေးပြစ်ဒဏ်ခံမှုတချို့6လကြာဖြေလျှော့ပေးလိုက်ပေမဲ့မြန်မာနိုင်ငံအပေါ်တဦးချင်းပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေနဲ့အခြားကြံနေတဲ့အရေးပိတ်ဆို့မှုတွေဟာဆက်ပြီးရှိနေမှာဖြစ်တယ်လို့ Laura Robinson ကပြောပါတယ
် The United States remains committed to maintaining pressure on Burma's SDNs. General License 20 does not permit business dealings with SDNs outside the scope of transactions that are ordinarily incident to exports to and from Burma. For example, GL20 does not authorize new investment with an SDN.including expansion of upgrades to
American ပြည်တော်စုအနေနဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အထူးပြမှတ်ထားတဲ့နိုင်ငံသားတွေပေါ်ပိတ်ဆို့မှုတွေကိုဆက်လက်ဖိအားပေးဆောင်ရွက်သွားမှာဖြစ်ပါတယ် GL20 အနေနဲ့မြန်မာနိုင်ငံကပို့ကုန်သွင်းကုန်တို့နဲ့ပတ်သက်တဲ့တမန်ငွေပေးချေမှုပြင်ပရောက်တဲ့စီးပွားရေးလုပ်ငန်းမှုတွေကိုခွင့်မပြုပါဘူးဥပမာ SDN ချမှတ်ခံထားရသူတွေနဲ့ပတ်သက်တဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုတိုးချဲ့တာခင့်မိအောင်ပြုလုပ်တာအဆရှိတဲ့ရင်းနှီးမြှုပ်နှံမှုတစ်တွေကိုခွင့်မပြုပါဘူးလက်ရှိချမှတ်ထားတဲ့ဒဏ်ခပိတ်ဆို့မှုတွေဆက်လက်ရှိသွားမှာလည်းဖြစ်ပါတယ်ဒီပိတ်ပင်မှုတွေနဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့ SDN တွေနဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေလည်းပါဝင်တဲ့အပြင်မြန်မာနိုင်ငံကထွက်တဲ့ဗဒမြားကြောက်စိမ့်နဲ့တခြားကြောက်ပြင်းယတနာတွေကိုလည်းအမေရိကန်ကိုတင်ပို့ခွင့်ကိုလည်းပိတ်ပင်ထားတာဖြစ်ပါတယ်
ဒါအပြင်အခုလိုကုံသွယ်ရေးဒဏ်ခတ်မှုတချို့ကိုဖြေလျှော့ပေးတာဟာနိုဝင်ဘာလရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ဦးဆောင်နဲ့ NLD ပါတီအနိုင်ရခဲ့တာကိုတုံ့ပြန်တာမဟုတ်ဘူးလို့သူကအခုလိုပြောပါတယ
် General License 20 is not a response to the election and it does not signal a change in US sanctions policy towards Burma Its duration is limited to 6 months
GL 20 license ထုတ်ပြန်ရခြင်းဟာမကြာမီကမြန်မာနိုင်ငံရွေးကောက်ပွဲရလဒ်တွေကိုတုံ့ပြန်တာမဟုတ်တယ်လို့မြန်မာနိုင်ငံပေါ်အမေရိကန်ရဲ့တန်ခါပိတ်ဆို့မှု policy ပြောင်းလဲမှုအရေးလက္ခဏာလည်းမဟုတ်ပါဘူးဒီ license ရဲ့တက်တန်းဟာ6လရှိပြီးအစ်စ်တက်တန်းတိုးနိုင်တယ်လို့ပယ်ဖျက်နိုင်ခွင့်လည်းရှိတာဖြစ်ပါတယ
်မြန်မာနိုင်ငံမှာရွေးကောက်ပွဲအနိုင်ရ NLD ပါတီကိုအာဏာအပြည့်အဝလွှဲပြောင်းပေးရေးငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးရိုဟင်ဂျာတွေပါဝင်လူနည်းစုတိုင်းရင်းသားတွေရဲ့အခွင့်အရေးလေးစားရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစတဲ့တိုးတက်မှုအခြေအနေတွေကိုအမေရိကန်အစိုးရကဆက်လက်စောင့်ကြည့်သွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကပြောပါတယ်။အခုလိုမြန်မာအပေါ်ကုံသွယ်ရေးဒဏ်ခတ်မှုတချို့ဖြေလျှော့ပေးလိုက်တာကိုသူ့အနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌ Republican အမတ် Ed Rice ကပြောပါတယ်။မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေ၊စေဝါ၊ရောင်းဝယ်မှုတွေကိုထိထိရောက်ရောက်အရေးမယူနိုင်ပဲအခုလိုကုံသွယ်ရေးပိတ်ဆို့မှုတချို့ဖြေလျှော့တာကိုသူ့အနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်မိကြောင်း Ed Rice ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။မှန်ရင်ကျွန်တော်ပြောပြသွားတာပါရှင်။ပွင့်လင်းမြင်သာမှုအပေါ်မှာမေကွန်းထုတ်ခံနေရတဲ့မြန်မာနိုင်ငံရဲ့တရားစာတထုတ်လို့ရေးလုပ်ငန်းနဲ့ပတ်သက်လို့ပထမဆုံးကြိမ်စီရင်ခန်းစားတစ်စောင်ကိုဒီနှစ်မကုန်ခင်ထုတ်ပြန်သွားမယ်လို့ EITI ခေါ်တရားစာတထုတ်လို့မှုပွင့်လင်းမြင်သာမှုအဖွဲ့ကပြောပါတယ်။မကြသေးခင်ကပဲလူပေါင်း100ကျော်ထက်မနည်းသေဆုံးခဲ့တဲ့ကချင်ပြည်နယ်ကကြောက်စိမ့်တူဖို့ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဝေဖန်မှုတွေထွက်ပေါ်လာခဲ့ပြီးနောက်မှာပဲ EITI ရဲ့အစီရင်ခန်းစာထုတ်ပြန်ဖို့စီစဉ်နေခဲ့တာလည်းဖြစ်ပါတယ်။အဖြစ်ဆုံးကိုတော့ VOA ဒီမြန်မာနိုင်ငံ EITI သုံးဖွဲ့ဆိုင်ညွန်ပေါင်းအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြပေးမှာပါရှင်
။ပထမဆုံးအကြိမ်ထုတ်ပြန်မဲ့ဒီအစီရင်ခံစာမှာတော့ EITI ကစောင့်ကြည့်လေ့လာနေတဲ့အထက်မှာမူလကထည့်သွင်းမထားပေမဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့တိုက်တွန်းချက်အရလက်ဘရောင်းတောင်ကြီးနီစီမံကိန်းမှာပါဝင်တဲ့မြန်မာဝန်ပေါင်းကုမ္ပဏီ၊စကိုင်းတိုင်းကရန်စီကုမ္ပဏီနဲ့မကွေးတိုင်းကတကောင်းတောင်နီကယ်တပ်ထုတူဖော်ရေးလုပ်ကိုင်နေတဲ့ CNMC ကုမ္ပဏီတို့စီကအောက်ခံရရှိတဲ့အခွန်ငွေတွေကိုပါထည့်သွင်းဖော်ပြသွားမယ်လို့မြန်မာနိုင်ငံ EITI သုံးဖွင့်ဆိုင်ညှိနှိုင်းရေးအဖွဲ့ရဲ့ညှိနှိုင်းဖော်မှုဒေါက်တာဇော်ဦးကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ
်။ဒီထဲမှာမပါတဲ့အဲ့ဒါပါလဲဆိုတော့သူတို့ဒီ materiality threshold ထဲမှာပါလာတဲ့ကုမ္ပဏီမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ဒီအကြောင်းရင်းတွေတော့2013-14ဘဏ္ဍာနှစ်မှာသူတို့ဒီဝင်ငွေအရှာနိုင်ဆုံးကုမ္ပဏီ7ခုထဲမှာပါမလာပါဘူး။ပါမလာပေါ်ညာလဲတာအရက်ဖက်ဖွဲ့စည်းအနေနဲ့ဒီကိစ္စမှာအရက်ထဲမှာလည်းအများဆုံးဆန္ဒပြုနေတဲ့ကိစ္စတွေဖြစ်တယ်။အရက်ဖက်90ဖွဲ့စည်းရတဲ့လုံးတင်နေဆိုတဲ့ဟာကိုတိတိကျကျကျွန်တော်တို့ကိုလေးလေးနက်နက်ပြင်ပြလာတဲ့အခါမှာဒီသုံးခုကိုလည်းဒီထဲမှာ case study အနေနဲ့စပြီးတော့လေ့လာဖို့ဆိုပြီးဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါဟာဒီ EITI ရဲ့အပင်းလေးကအပြင်ကိုထွက်ပြီးတော့ EITI အာပေါ်လာနေတဲ့ကျွန်တော်တို့အန်တီမရေမှန်းချက်ကိုအတိအမှန်ပြုသောအဖြစ်ဒီသုံးခုကိုကျွန်တော်တို့ထည့်သွင်းခဲ့တာဖြစ်ပါတယ်။
မြန်မာနိုင်ငံအတွင်းထွက်တည်ရန်စာတာတူဖို့ထုတ်လုပ်တဲ့လာပွင့်လင်းမြင်သာမှုဖော်ဆောင်ရေး MEITI အစီရင်ခံစာမှာ 2013-14 ဘဏ္ဍာနှစ်ကိုအခြေခံပြီးရေနံဘာဝဒဏ်ငွေတူဖို့ရေးလုပ်ငန်းရဲ့အခွန်ဘဏ္ဍာငွေတရားရာခိုင်နှုန်းကိုကိုစားပြုတဲ့ရေနံနဲ့တဘာဝဒဏ်ငွေကုမ္ပဏီ73ခု၊ကျောင်းမြေရေသနာပြပွဲရဲ့အခွန်ဘဏ္ဍာငွေ69ရာခိုင်နှုန်းကိုကိုစားပြုတဲ့ကျောင်းမြေရေသနာကုမ္ပဏီ30ခုနဲ့တထုကဏ္ဍရဲ့အခွန်ဘဏ္ဍာငွေ90ရာခိုင်နှုန်းကိုစားပြုတဲ့ကုမ္ပဏီ71ခုတို့ကကောက်ခံရရှိတဲ့အခွန်အခအချက်အလက်တွေပါဝင်မှာဖြစ်ပါတယ်။မြန်မာနိုင်ငံဟာကြောက်မြက်ကဏ္ဍကို EITI အစီရင်ခံစာမှာထည့်သွင်းတဲ့ပထမဆုံးနိုင်ငံဖြစ်ပေမဲ့အစီရင်ခံစာမှာပါဝင်မဲ့ရေနံတဘာဝဒဏ်ငွေနဲ့တထုကဏ္ဍ၃မျိုးအတွက်ဖော်ပြထားတဲ့ငွေကြေးတန်ဖိုးကမကြသေးခင်ကလန်ဒန်အခြေစိုက် Global Witness အဖွဲ့ကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေနဲ့ကွဲလွဲမှုရှိနေပါတယ်။ကချင်ပြည်နယ်ဖားကန်ဒေသမှာပြီးခဲ့တဲ့လတည်းမြေစာပုံပြိုကျမှုကြောင့်လူပေါင်း134ယောက်ထက်မနည်းသေဆုံးခဲ့တဲ့အတွက်အများအယုံစိုက်ခံနေရတဲ့ကြောက်စိမ့်ထုတ်လုပ်မှုလုပ်ငန်းကနေ2014ခုနှစ်မှာဒေါ်လာ30ပြန်လောက်ဝင်ငွေရခဲ့တယ်လို့ဖော်ပြခဲ့ပေမဲ့အစီရင်ခံစာအစ်စ်မှာတော့ဒီထက်ညော့နေနေကြောင်းဖော်ပြထားတာပါ မြန်မာနိုင်ငံရဲ့ EITI အစည်းအခမ်းအစားကို London Global Witness အဖွဲ့ကိုယ်တိုင်ပါဝင်တဲ့နိုင်ငံတကာ EITI ဘုတ်အဖွဲ့ကစမ်းစစ်မှာဖြစ်ပေမဲ့လေဒီလိုကိန်းကဏ္ဍကွာခြားမှုတွေကမြန်မာနိုင်ငံအနေနဲ့ EITI အဖွဲ့ဝင်နိုင်ငံဖြစ်ရေးအဟန့်အတားမဖြစ်နိုင်ဘူးလို့ဒေါက်တာဇော်ဦးကဆိုပါတယ
်ပမာဏရေဆိုတာကွဲကြတာကဤပညာပိုင်းရပါတော့ကျွန်တော်နားလည်နိုင်ပါတယ်เนาะကျွန်တော်တို့စတဲ့ကိစ္စကခုနပြောသလိုပဲနိုင်ငံတကာစံရရောဒီတိုက်ဆိုင်စစ်ဆေးမှုဆိုတဲ့စံရပေါ့ပြီးရင်ဒီတဲ့ကနေဒီဝင်လမ်းကြောင်းမှာရှိနေတဲ့ဝင်ငွေထွက်ငွေတွေကိုအာစည်စည်ရရှိတယ်ဆိုစံရရောလုတ်လိုက်တဲ့အခါမှာကျွန်တော်တို့လုတ်နိုင်တဲ့ပမာဏဟာခုနပြောတဲ့ဒေါ်လာသန်းအာ600 900နီးပါးပဲရှိနေတယ်เนาะအဲ့တော့သူတို့ပြောတဲ့ပမာဏနဲ့ဆိုရင်အများကြီးကွာနေတယ်လို့ပြောပါတယ်အဲ့တော့သူတို့ပြောတာကတော့ဒါဒီစီးပွားရေးကန်တာရေးတစ်ခုလုံးရဲ့တန်ဖိုးကိုပြောတာကျွန်တော်တို့ကတော့အခုလုံးလုံးစင်မှာเนาะအာ report ထဲမှာပါတဲ့ပမာဏကိုပြောတာနော်အဲ့လောက်ပမာဏကိုသွားဖို့ဆိုရင်ကျွန်တော်စူးစမ်းရမယ်နော်အဲ့ဒါကစူးစမ်းမယ်လမ်းကြောင်းကလည်း EITI လုပ်ငန်းစဉ်မှာပါလာပြီးသားအဲ့တော့ဒီအစဉ်ကစားဒီလမ်းကြောင်းကိုဖောက်တဲ့နေရာမှာအရေးကြီးတဲ့အစဉ်ကစားဖြစ်တဲ့အတွက်ကြောင့်မလို့ Global Witness ကလည်းကျွန်တော်တို့ကိုဒီရှုထောင့်အောင်နေပဲတုံ့ဆက်ပြီးတော့သူတို့အတည်ပြုပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
မြန်မာနိုင်ငံက2014ဇူလိုင်လကကျင်းပခဲ့တဲ့28ကြိမ်မြောက်နိုင်ငံတကာ EITI အဖွဲ့အစည်းအဝေးမှာ45နိုင်ငံမြောက် EITI အဖွဲ့ဝင်လောင်းနိုင်ငံအဖြစ်လက်ခံခဲ့တာဖြစ်ပြီးပထမအကြိမ်မြန်မာနိုင်ငံရဲ့ EITI အစည်းအခမ်းအစားကို2016ဇန်နဝါရီလ2ရက်နေ့နောက်ဆုံးထားထုတ်ပြန်မှာဖြစ်ပါလိမ့်ရှင်
။မမြင်မြင်ခံပြောပြသွားတာပါ။ကချင်ပြည်နယ်ကြောက်ဆုံးတူးဖော်ရေးအတွက်မြေစာတဲကားအများပြားကိုဖက်ကတာပဲပို့ဆောင်နေသလိုလက်ရှိအစိုးရရဲ့လက်ကျန်တက်တန်းကာလအတွင်းကြောက်ဆိုင်တူးဖော်တာတွေကိုအရင်နဲ့မတူပဲအလွန်ကျွံဆောင်ရွက်နေတယ်လို့ဒေသခံတွေကပြောကြပါဗျ။ဒီလိုတူးဖော်တာရဲ့နောက်ဆက်တွဲအနေနဲ့သဘာဝပတ်ဝန်းကျင်ထိခိုက်တာနဲ့ရင်းအသွားလာတွေမှာမတော်တဆထိခိုက်တာတွေလည်းပိုများလာတယ်လို့ပြောပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးမှာပါရှင်။
ဖားကန်ဒေတာအတွင်ကြောက်စိမ့်တူဖို့တာမိုးရသည်ကုံဆုံးချိန်ပွင့်လင်းရသည်မှာအားတိုက်ပုံမူဆောင်ရွက်လေးရှိပါတယ်လက်ရှိဖားကန်ဒေတာတွင်အခြေအနေကိုဒေတာကန်တယောက်ကအခုလိုပြောပါတယ
်ဟိုမြကြီးလာနေလေကားကြီးတွေလေးခုဒီတဲ့ကားတွေပါနော်ဖို့ကားတွေလည်းတော်တော်လမ်းကြောင်းမှာတော်တော်ဝင်လာကြတယ်ဗျာအဲ့ဒါကတော့ဟုတ်တယ်ဗျာ
ဒေတာကန်အလွတ်သတင်းတောက်တူဖြစ်တဲ့ကိုဇော်မူးထက်ကတော့တရက်တရက်ကိုမြေတဲကားအစီးရေ50ကျော်လောက်ဝင်ရောက်လာနေတယ်လို့ပြောပါတယ
်ဒီကားကတော့ကြောက်စိမ့်လုပ်ငန်းအတွက်သုံးဖို့မြေသားတဲမဲ့ကားများတယ်ဗျာပွင့်လင်းရသည်ကနေရဆိုတော့ပွင့်လင်းရသည်10စီးတက်လာလိုက်15စီးတက်လာလိုက်အစီး20တက်လာလိုက်ဒီအပိုင်းကျတော့တို့အဲ့လိုအစီး50 60 100 200အဲ့လိုမျိုးတွေတွင်းတာဟုတ်ကြာနည်းစင်းနဲ့အမြတ်တရက်မှမပြတ်ဘူးလို့ကျွန်တော်တို့ပြောလို့ရတယ
်အခုလို့တူးဖို့ရာဟာအစက်ကြံတက်တန်းမကုံဆုံးပြီးရသလောက်ထုတ်ယူနေတယ်လို့လေဒေတာကန်တွေကရှုမြင်ကြပါတယ
်ဒီနှစ်မှာကတိတိတာတာကြီးပေါ့နော်အရမ်းများလေဒီကတော့လက်ကျန်အစိုးရတက်တန်းသူ3လအတွင်းမှာပေါ့နော်သူတကယ်ကိုပေါ့နော်လုံးတိုင်းတလောက်ကိုလုံးလို့ရသလောက်ကိုအားတုံခွန်ဆိုင်လုံးမယ်လို့ပဲကျွန်တော်တို့ကယူဆတယ်ကြာဟိုမြင်နေဗျာဒီသားကန်တရားလဲအဲ့ဒီပုံမှာဒီတဘာဝပတ်ဝန်းကျင်ပျက်စီးတာရောဒီလိုအလွန်ကျွံလောက်တာရောပြင်ပြောချိန်နှက်မှုလည်းမရှိကြဘူးမနှိမ့်မြို့ကြဘူးဒါပေမဲ့ဒီလိုမျိုးတွေအရန်ကြီးလုံးတဲ့အတွက်ပေါ့နော်အခုဆိုလူတင်မှုတွေခဏခဏကျုံနေတယ်ဆက်တိုက်ဆက်တိုက်လို့ဖြစ်နေတယ
်အခြားဒေသခံတယောက်ကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်လက်ထက်မှာအာဏာမလွှဲပြောင်းနေမှာသူတို့ရတဲ့ရပိုင်ခွင့်လုပ်ပိုင်ခွင့်တွေကိုအပြည့်ဝတုံးချတော့ပြုံးမစင်တော့ဘသူထီထီပြီးသူပဲဦးပဲတေးတေးဘသူကမလို့လို့အဲသူတို့ရမယ်ငွေတိုင်းတာတဲ့သူတို့တက်တန်းတိုးထားတဲ့အတိုင်းတာအတွင်းမှာမပြီးမြောင်သူတို့လောက်ကမှာဟောပေးတေးရအနက်ကိုတူးလို့ရသေးတယ်သူတို့ရနောက်ထပ်ထပ်တူးလို့မှာဟောစစ်တမ်းမကုန်မရှင်သူတို့ကအဲ့လိုမျိုးပေါ့အနေရစစ်တမ်းမစစ်တာသူတို့နားမလဲဘူးအရင်တော့ဆိုလို့ရှိရင်ပြက်ခိုးသူလို့ရှိရင်အဲအသေးစားအလတ်စားတော့အဲ့လိုအရွယ်နဲ့နေမှာအခုအားကြီးမတယ်အဲ့နှစ်ဆ3လောက်ကြီးတဲ့ပြက်ခိုးကြီးတွေနဲ့ကားကြီးတွေဆိုလို့ရှိရင်ကျွန်တော်တို့ဒီကားဖိန်းတစ်ပိန်းကို15ဘီလောက်မြင့်တဲ့ဘင်းကြီးနေရှိတဲ့အဲ့လိုမျိုးကားဘင်းကြီးတွေနဲ့မြေတဲကားတွေနဲ့အဲ့လိုမျိုးလုပ်နေကြတာတို့က
ဒီရဲ့ပိုင်းတွေအတွင်းကြောက်စိမ့်တူဖို့ရာကထွက်ရှိတဲ့မြေစာတွေကိုဥရုချောင်းအတွင်းစွန့်ပစ်တာတွေလည်းရှိနေတယ်လို့ဆက်ပြောပါတယ
်ဥရုချောင်းရှင်လေးရင်းကြီးလားကောင်းမွန်ရေးကျွန်တော်တို့ဒီက NGO ဖွဲ့စည်းတွေပေါ့ဗျာကျွန်တော်တို့ရပ်ဘက်ဆိုင်ရာဖွဲ့စည်းတွေမြို့နယ်ထောက်ကူတွေကျေးလက်ထောက်ကူတွေရရထောက်ကူတွေမြို့မြို့ခါတွေအဲ့လိုမျိုးကျွန်တော်တို့စုပေါင်းပြီးမှအတင်းဖွဲ့တွေနဲ့ပေါ့ကျွန်တော်တို့ဒီဒရင်မီဒီယာဖွဲ့တွေအကုန်လုံးဒီလုံငန်းရှင်တွေနဲ့ပေါင်းစုပြီးမှကျွန်တော်တို့ဟိုတနေ့အစည်းအဝေးလုပ်ပါတယ်လုံငန်းတဲ့နှစ်ပတ်ကျော်လောက်တုန်းကကျွန်တော်တို့ဒီမှာဥရုချောင်းလေးကိုမြေသားတွေမတော်မှန်နဲ့ဆိုမှကျွန်တော်တို့အဲဂျူဖွဲ့ကြီးသွားပြီးတားပါတယ်ကုမ္ပဏီကလည်းပြောတယ်ကုမ္ပဏီကလည်းလက်မခံဘူးကျွန်တော်တို့ကနေရသွားပြောတယ်သူကညတော့လာခိုးမှတ်တော်လိုက်တယ်ကျွန်တော်ညတော့မဖြစ်နိုင်ဘူးဗ
ျလက်ရှိမြေတဲကားတွေကြေးရွာနဲ့လူနေရပ်ကွက်တွေအပြင်ဖြတ်တန်းတာကြောင့်ဒေသခံတွေထိခိုက်တာနဲ့မြေစာဆွန့်ပစ်မှုကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်တာတွေကိုအာဏာပိုင်တွေကထိထိရောက်ရောက်အေးအေးယူဆောင်ရွက်သင့်တယ်လို့လည်းဖားကန်ဒေသခံတွေကတုံ့သက်ကြပါတယ်ပြက်လာအတွင်းကတော့ဖားကန်မြို့နယ်လုံခင်းကျေးရွာအုပ်စုအတွင်းမှာမြေစာပုံပြိုကျတာကြောင့်ရေမစေးကြောက်ရှာဖွေသူအတော်များများမြေပြည့်တည်ဆုံးခဲ့ပါတယ်။ဒ ဒီလိုတည်ဆုံးသူတွေကိုပြန်လည်တူးဖို့ရှာဖွေရမှာတော့အလောင်း114လောင်းတူးဖို့ရရှိခဲ့ပေမဲ့ဒေသခံတွေကလူ200လောက်တည်ဆုံးနိုင်ကြောင်းခန့်မှန်းထားပါတယ်
။ကိုမိုးစောပြပြသွားခဲ့တာပါရှင်။လက်သမားရေးလှုပ်ရှားသူအဖြစ်ထင်ရှားတဲ့မဆုစုတွေကိုမန္တလေးတိုင်းပြည်ဦးလွင်မြို့မှာအာဏာပိုင်တွေဖမ်းဆီးသွားတာဟာအသွင်ကူးပြောင်းဖို့ရှိနေတဲ့မြန်မာနိုင်ငံမှာမဖြစ်သင့်တဲ့လုပ်ရက်တစ်ခုအဖြစ်တက်ကြွသူတွေကပြောဆိုဝေဖန်ကြပါတယ်။မနေ့တုန်းကပဲလူအခွင့်ရေးဟောပြောပွဲတစ်ခုမှာပါဝင်နေတဲ့အချိန်ဖမ်းဆီးခံခဲ့ရတဲ့မဆုစုတွေကိုတော့မနေ့တုန်းကပဲပြည်ဦးလွင်မှာပထမဆုံးချိန်ရုံးထုတ်ခဲ့တာပါ။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ပါလူခွေရေလှူရှားသူတူဖြစ်တဲ့မဆုစုတွေကိုလွန်ခဲ့တဲ့တစ်နှစ်ခွဲကျော်ကမြေသိမ်းစည်းခံတောင်သူလယ်သမားတွေရဲ့ဆန္ဒပြပွဲကိုဥဆောင်မှုနဲ့ပြည်ဦးလင်မျိုးမရဲစခန်းကဖမ်းဆီးခဲ့ပြီးတဲ့နောက်ဒီကနေ့မှပဲရုံးထုတ်ခဲ့ပါတယ်ပြည်ဦးလင်မျိုးကလူခွေရေပညာပေးကိစ္စတွေကိုသူနဲ့အတူဟောပြောခဲ့တဲ့ညီမချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းကအခုလိုမျိုးအာဏာပိုင်တွေရဲ့ဖမ်းဆီးအရေးယူမှုကိုရှုံချလိုက်ပါတယ
်ဖမ်းဆီးရတဲ့သူတွေအားလုံးကျောင်းသားတွေပါဝင်ဒီလက်စွာဆန္ဒထုတ်ဖော်ငင်းငန်းစွာနဲ့လှည့်လည်မှုကြောင့်ဖမ်းဆီးရတဲ့ပြည်အများဆုံးပြစ်ပေးဖို့နောက်တစ်ခါဒီလိုမျိုးဖိနှိပ်တဲ့ဥပဒေတွေလည်းပယ်ဖျက်ဖို့အတွက်ကျွန်တော်တို့အစဉ်ဆက်မပြတ်တောင်းဆိုရကြတဲ့ကဒီဥပဒေတွေတုံးချပြီးနောက်ထပ်လူတွေထပ်ဖမ်းခြင်းကပြည်သူလူထုစံတာကိုမလေးစားဘူးဆိုတဲ့သဘောတရားမျိုးတက်ရောက်နေပါတယ်။နောက်တစ်ခုကကျွန်တော်တို့ဒီလိုမျိုးအခြေအနေမျိုးမှာဖိနှိပ်ရလဲဖြစ်နိုင်ရင်ဒါကြောင့်မို့တစ်ဖက်ကလည်းသီးခံကြပါစောင့်စားကြပါမျိုးသားရင်ကြားစီကြပါလို့တိုက်တွန်းနေကြတဲ့အတန်ကြားထဲမှာအခုလိုမျိုးလှုပ်ဆောင်ခြင်းကမျိုးဘက်ကစောင့်ခင်းနေမှာတို့ဒီကြီးမဆိုင်ဘူးမှာတို့လှုပ်ချင်တာလှုပ်မယ်ဆိုတဲ့သဘောတရားမျိုးကျွန်တော်ဖြစ်စီရယ်ဒါနဲ့ပတ်သက်ပြီးတော့တည်နှံ့လို့ထပ်ပြီးဆန္ဒပြမယ်ဆိုပြန်ရင်လည်းဒီမခံမှုဥပဒေအရလှုပ်ဆောင်မယ်ဆိုတဲ့တစ်ဖက်ရန်စားတဲ့သဘောမျိုးများလှုပ်နေသလားလို့တောင်ကျွန်တော်တွေးမိပါတယ
်လူခွေရဲ့တက်ကြွလှုပ်ရှားသူလည်းဖြစ်တောင်သူလယ်သမားတမကရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မဆုစုမျိုးကိုမနေ့တုန်းကမန္တလေးတိုင်းပြည်ဦးလွင်မြို့မြို့မရဲစခန်းအချုပ်ထဲမှာထိန်းသိမ်းထားလိုက်ပြီးတော့ဒီကနေ့ပြည်ဦးလွင်တရားရုံးထုတ်စစ်ဆေးချိန်မှာတော့အာမခံယူလိုက်ပါတယ်ပြည်ဦးလွင်တရားရုံးမှာအမှုဆက်လက်ရင်ဆိုင်သွားဖို့ဆုံးဖြတ်လိုက်တယ်လို့မဆုစုနွေရဲ့ခင်မွန်းဖြစ်သူရှင်မျိုးဆက်ចောင်းသားတူဖြစ်တဲ့ကိုမာကီးခေါ်ကိုကျော်ကျော်ထွေးကအမှုနောက်ဆုံးအခြေအနေကိုရှင်းပြပါတယ
်ဒီလိုတော့လွတ်လည်ရေးမှုပါပြည်ဦးလွင်ရဲ့ရေးမှုကပြည်လိုလုပ်ပြီးဖွင့်လာဆိုတော့အားလုံးတရားခံအဖြစ်သူတို့ဆိုဆိုတော့မဆုလေးပါလို့ကိုရမို့ကိုရမှာနှစ်ယောက်ကရောက်လာတာပေါ့နော်အဲ့တော့ရောက်လာတဲ့အခါမှာအဲ့တယောက်ကသူတို့ဟိုတရားခံပြေးနေတယ်သူတို့ဘုံကုန်တော့ပေါ့အဲ့ရှေ့တစ်ပတ်ကတော့20ပြည့်လေးဆက်ကျင်းလိုက်အဲ့မပြုတ်နေတရားဝင်လမ်းကြောင်းကဒီကနေတော့ပဲပြီးတော့တစ်ခါလည်းခုနအချိန်အကြောင်းရင်းတွေကိုအချိန်မှန်တွေကိုဟိုအားလုံးပြည်သူလူထုပြအောင်ကျေးဇူးအပေါ်ထုတ်သွားပါဦ
းအမျိုးသားပြည်လဲရင်ကြားစစ်ရေးပြည်လဲတင်းမြက်ရေးကိုအမှန်တကယ်တိဆောက်ခြင်းနဲ့ဆန္ဒရှိတယ်ဆိုရင်မြန်မာနိုင်ငံတွင်းကနိုင်ငံရေးအကျဉ်းသားတွေကိုအ мян ဆုံးပြန်လှုပ်ပေးဖို့နဲ့အခုလိုမျိုးတက်ကြွလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးနေမှုကိုရပ်တန့်ကရပ်တင့်တယ်လို့လည်းနိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPBB ရဲ့တွဲဘက်အတွင်မှကိုဗိုလ်ကြီးကပြောပါတယ်
အဲ့တော့အခုဒီဖြစ်စဉ်လေးမှာတကယ်ညှတာတဲ့တရားစီရင်မှုရှိရလားတရားဥပဒေစိုးမိုးမှုရှိရလားအဲ့ဒီတရားဥပဒေစိုးမိုးမှုရှိလို့ရှိရင်ရှိအောင်ဘယ်လိုလုပ်မလဲဆိုတော့ဒီလက်ရှိအစောလုပ်ကိုလုပ်အောင်ပါပါအခုဖမ်းနေတယ်ဖမ်းဆီးခံရတယ်ဆိုတဲ့ကိစ္စတွေမှာလည်းတကယ်တရားသဖြင့်ဖမ်းခံရတာလားအဖမ်းခံရတာမဟုတ်ဘူးလားဆိုတော့တကယ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုပြုလုပ်ဖို့ပြေးတင်တယ်ပြေးတင်ပြီးတဲ့အခါကျတော့ဒီပြဿနာကိုအစိုးရအနေနဲ့ဘယ်လိုကံကြော်ဖြေရှင်းမလဲဆိုတော့မျိုးကိုလုပ်တင်တယ်ဖြစ်ကျွန်တော်တို့အမြင်ကတော့နိုင်ငံရေးကျင်းသားတွေရှိနေတဲ့ဒုသက်ပြန်တဲ့ကိစ္စတွေအတွက်အနောက်ဆက်ဖြစ်နေမှာပဲ။အဲတော့နိုင်ငံရေးကျင်းသားဆိုတာကရှိလို့မရှိတဲ့ကိစ္စ၊ဟိုဖောက်အောင်မဖမ်းတဲ့ကိစ္စတွေပါ
။ပြီးခဲ့တဲ့တစ်နှစ်ကျော်ခန့်ကပြည်ဦးလင်မြို့မှာ coffee စီမံကိန်းနဲ့ပတ်သက်ပြီးတော့လေယာမြေတွေသိမ်းဆီးခဲ့ရတာကမူလလေယာပိုင်ရှင်တောင်သူလယ်သမားတွေနဲ့ကုမ္ပဏီကြားတင်မာမှုတွေဖြစ်ခဲ့ပြီးတော့ရိုက်နှက်မှုဖြစ်ခဲ့တဲ့အပေါ်တောင်သူလယ်သမားတမကကနေဦးဆောင်ပြီးတော့ပြည်ဦးလင်မှာမတရားသိမ်းဆည်းခံလေယာမြေတွေပြန်ရရှိရေးနဲ့ထိခိုက်နစ်နာဆုံးရှုံးခဲ့ရသူတွေအတွက်စစ်မှန်တဲ့တရားမျှတမှုရစေရေးဆိုပြီးလယ်သမားတွေကခြိတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒီမှာဦးဆောင်သူတောင်သူလယ်သမားတမကဥက္ကဋ္ဌမန်းစုစုနှွေးနဲ့တပိတ်ခေါင်းဆောင်တချို့ကိုပြည်ဦးလင်မြို့မှာရဲစခန်းကခွင့်ပြုချက်မရဘဲဆက်မှုနဲ့အမှုဖွင့်ခဲ့ပါတယ်။ဒီကနေ့ရုံးထုတ်တဲ့အခုချိန်ထိဦးဆောင်သူလယ်သမားနှစ်ဦးကိုတရားခံပြေးအဖြစ်နဲ့ဖမ်းဝရမ်းထုတ်ထားဆဲဖြစ်တယ်လို့လည်းသိရပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်။ VOA American တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းအောက်နှုတ်ချက်တွေကိုအရင်ဆုံးနားဆင်ကြအောင်မှာဖြစ်ပါတယ်။အဲဒီနောက်မနက်ခင်းအင်္ဂလိပ်သင်ခန်းစာမှာတော့
John is known as a loose cannon. So his co-workers are very careful with what they say.In the office.
Loose cannon ဆိုတဲ့ American Indian အတုံးကိုနားဆင်နိုင်ပါတယ်။အာရှတိုက်ရဲ့စီးပွားရေးမျှော်လင့်ထားသလောက်ဖွံ့ဖြိုးနိုင်မှာမရှိဘူးဆိုတဲ့ ADB ရဲ့အာရှဖွံ့ဖြိုးရေးပံပြောကြားချက်ကိုလည်းစီးပွားရေးစီစဉ်မှာနားဆင်ရမှာဖြစ်ပြီးသုဒ္ဓဆောင်နဲ့ American တခွင်ကိုလည်းဆက်ပြီးတော့နားဆင်ကြရမှာပါ။ဒီလိုစီစဉ်တွေကမှကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာသတင်းတွေကိုမူလဆောင်ပါအပေါ်မပြတ်ကောက်နှုတ်တင်ပြချက်ကိုနားဆင်ရပါမယ်။ကိုညာဝဲအောင်နဲ့ကိုရဲကောင်တို့ကတင်ပြပေးမှာပါရှင်။
ငြိမ်းချမ်းရေးလားအဓမ္မလူယူခြင်းလားမြမတိုင်းသားပဋိပက္ခအတွင်းကတရားမဝင်စီးပွားရေးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးရှင် Miss Vander Felbert Brown ရေးထားတဲ့ဆောင်းပါးကိုပထမဦးစွာတင်ပြခြင်းပါတယ်မြမနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာအာဏာရှင်စနစ်ကျင့်သုံးခဲ့ရာက2015ရွေးကောက်ပွဲကိုဖျက်ဆီးအပြီးမှာတော့အခုဆိုရင်တမိုင်းအချို့အခွေတစ်ခုကိုရောက်ပြီးနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေရှိလာခဲ့ပါတယ်ဒေါ်ဆန်းစုကြည်ကတော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရသမရဖြစ်ခွင့်မရှိပါဘူးဆိုပေမဲ့သူ့အနေနဲ့သမရအထက်မှာတာဝန်ယူသွားမယ်သဘောမျိုးရွေးကောက်ပွဲအနိုင်ရပြီးနောက်ပိုင်းမှာပြောဆိုခဲ့ပါတယ်။လက်ရှိမြန်မာအစိုးရကတော့လက်နက်ကင်တိုင်းသားအဖွဲ့တချို့နဲ့အပြစ်ရငင်းငင်းကြီးစာမျက်နှာအစ်ကိုစတင်နေတာရှိပါတယ်။ဒါကြောင့်နောင်တက်လာမယ့်အစိုးရအတွက်စိန်ခေါ်မှုတွေကတော့တိုင်းသားပြည်ပခငင်းငင်းကြီးကိုဘယ်လိုကင်တွယ်မလဲဆိုတာနဲ့မူရစေဝါအပါအဝင်တစ်ကြောင့်မြေရနာတဘာဝတော်ရင်အတွက်တရိတ်ဆန်ပစ္စည်းရောင်းဝယ်ရေးစတဲ့တရားမဝင်စီးပွားရေးလုပ်ငန်းအများပြားကိုအစိုးရအသစ်ကဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတဲ့ပြဿနာတွေဖြစ်တယ်လို့ဆောင်းပါရှင်ကဆိုပါတယ်။လက်နက်ကင်ပဋိပက္ခနဲ့မူရစေဝါပြဿနာတွေဆက်နွယ်နေတဲ့ဆယ်စုနှစ်နဲ့ချီတဲ့တမိုင်းကြောင့်ငင်းငန်းရေးဟာအစ်စ်မှန်ငင်းငန်းရေးဖြစ်နိုင်ပါမလားဆိုတာတန်တရားဝင်စရာဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့အဓိကကုန်သွယ်ဘက်နဲ့အလှူရှင်နိုင်ငံတွေဖြစ်တဲ့တရုတ်၊ထိုင်း၊အမေရိကန်တို့အနေနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခြင်းမှာဒီတိုင်းသားပြည်ပကနဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့ရင်းကုန်နှုတ်ပိတ်မနေသင့်ပဲဝေဖန်အကြံပေးဖို့လိုတယ်လို့ဆောင်းပါးရှင်ကတိုက်တွန်းထားပါတယ်။အပြည့်အစုံကို www.brookings.edu ဆိုတဲ့စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့ဒီဇင်ဘာလ9ရက်နေ့က ARA သတင်းဌာနမှစာရေးသူဇာနီမန်းရေးသားထားတဲ့ကျမတို့ပေါ်မှာအမားကျူးလွန်ခဲ့တဲ့သူတွေကိုခွင့်လွှတ်လိုက်ပါလို့ဒေါန်ဆန်းစုကြည်က NLD ပါတီဝင်တွေကိုပြောတယ်ဆိုတဲ့သတင်းဆောင်မှကိုတင်ပြပေးကြပါမယ်။တချိန်ကပါတီဝင်တွေကိုဖိနှိပ်ခဲ့တဲ့အစိုးရအာဏာပိုင်တွေကိုခွင့်လွှတ်ဖို့သူမရဲ့ပါတီဝင်တွေကိုတိုက်တွန်းလိုက်ပြီးဒါဟာအမျိုးသားပြန်လည်ရင်ကြားစေရေးအတွက်လိုအပ်တဲ့အဆင့်အဆင့်ဖြစ်တယ်လို့စနေနေ့ကနေပြည်တော်မှပါတယ်။အတိတ်ကဘလို့အမားမျိုးကျူးလွန်ခဲ့သည်ဖြစ်စေသူတို့ကိုတုံ့ပြန်လက်စားချင်မယ်အစားပြောင်းလဲလုပ်ဖို့အခွင့်အရေးပေးဖို့လိုပါတယ်။အခုချိန်မှာဘာမှအမှားယွင်းထပ်မလုပ်တော့ဘူးဆိုရင်သူတို့တွေဟာကျမတို့နဲ့အတူတကွလက်တွဲအလုပ်လုပ်နိုင်ကြလိမ့်မယ်လို့သူမကပါတီဝင်တွေကိုပြောပါတယ်။NLD ပါတီအနေနဲ့လူတူညီတဲ့တရားဥပဒေအကြောင်းအရအကာအကွယ်ပေးမှာဖြစ်ပြီးပါတီရဲ့သဘောထားနဲ့မတိုက်ဆိုင်တဲ့ကိုလည်းဖိနှိပ်မှာမဟုတ်ဘူးလို့ပြောခဲ့ကြောင်းဖော်ပြထားပါတယ်။ရခိုင်အာဏာရှင်ဗိုလ်ချုပ်မူကြီးဟောင်းဦးတန်းရွှေနဲ့စစ်တပ်ရဲ့နေပြည်တော်ရုံးချုပ်မှာတွေ့ဆုံခဲ့ရတဲ့သတင်းထွက်ပေါ်လာခဲ့ပြီးမှအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့သူမကိုတစ်ချိန်ကအကျဉ်းချခဲ့တဲ့အာဏာရှင်ပေါ်မှာလက်စားချေလိုတဲ့စိတ်မရှိတဲ့အကြောင်းရေးသားထားပါတယ်။နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့ဒေါန်ဆန်းစုကြည်အနေနဲ့ခုလိုစိတ်ထားနိုင်တာဟာလေးစားစရာကောင်းပေမဲ့စစ်ဆိုးရရဲ့အုပ်ချုပ်မှခံစားခဲ့ရတဲ့သူတွေအတွက်တော့ခွင့်လွှတ်နိုင်မှုတော်တော်အချိန်ယူရလိမ့်မယ်လို့ပြောပါတယ်။အပြည့်အစုံကို www.arwari.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ဒီကောက်ဘောမှာတခဲနဲ့အနံ့ရထားတဲ့ NLD ပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်အနေနဲ့စစ်ခေါင်းဆောင်ဟောင်းတွေလက်ရှိခေါင်းဆောင်တွေနဲ့ဆက်လိုက်ဆိုလို့တွေ့ဆုံဆွေးနွေးနေပါတယ်။ဒီလိုထူးထူးခြားခြားတွေ့ဆုံမှုတွေဟာရွေးကောက်ပွဲအနံ့ရခေါင်းဆောင်ထံချောချောမွေ့မွေ့အာဏာလွှဲပြောင်းနိုင်မဲ့လမ်းစာတစ်ခုလို့ဆိုနိုင်ပါပြီလား။ မြန်မာနိုင်ငံမှာအမျိုးသားတင်မြတ်ရေးဒီမိုကရေစီပေါ်ထွန်းရေးမှာစစ်ကောင်ဆောင်တွေနဲ့တင်မြတ်ဖို့ကဘာကြောင့်များဒီလောက်ထိအရေးပါနေတယ်လဲဆိုတာတွေကိုအခုလာမယ့်အင်္ဂါညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဘာဝင်ဆွေးနွေးလို့တဲ့ဒေါ်ရရှင်အနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-32-999 လေးကိုခေါ်ယူဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါ။တရက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ဆက်သွယ်ခေါ်ယူပါမယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါမယ်။
အခုဆက်ပြီးနားဆင်ကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လလတ်တန်းကစီစဉ်ပို့ချပေးမှာဖြစ်ပါတယ်ရှင
်ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
loose cannon
ဖြစ်ပါတယ်စာလုံးပေါင်းက L O O S E loose ကချောင်းနေတာCANNON cannon ကအမြောက်ဆိုတော့စကပိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကချောင်းနေတဲ့အမြောက်ပေါ့ဒီသုံးဆင့်တက်လာတာကတော့သင်္ဘောလောကကဖြစ်ပါတယ်ရှေ့တုန်းကစစ်သင်္ဘောကြီးတွေမှာအမြောက်တွေကိုတည်ဆောင်လေးရှိရမှာအမြောက်ကြီးတွေကိုကုန်းပတ်ပေါ်မှာတန်ကြိုးနဲ့မချီနှောင်ထားရင်အမြောက်ဟာလှိုင်းကြီးတဲ့အခါမှာကုန်းပတ်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါတယ်ဒါကြောင့်မလို့တည်တည်ချာချာတန်ကျိုးနဲ့နေရာတကျမချီနှောင်ထားရင်ဖိုင်းကြည့်တာနဲ့ကုန်းပတ်ပေါ်မှာငိုတဲ့ကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကလေးလေးလံတဲ့အတွက်ကြောင့်ဟိုဘက်ဒီဘက်လိမ့်တဲ့နေရာမှာတိမောသားတွေကိုအန်ဒီရေပေးနိုင်တာဖြစ်ပါလေတိမောသားတွေအနေနဲ့ထိမယ်ဆိုရင်အတော်လေးမတက်တာတာမှုအန်ဒီရေရှိနိုင်ပါလေဒီသုံးဆင့်တက်လာတဲ့ idiom အဓိပ္ပာယ်ကတော့ဒီသဘောတိုင်းပါပဲ idiom အဓိပ္ပာယ်ကလူတူကိုမထိန်ထားနိုင်ဘူးဆိုရင်အဲ့ဒီလူကအားချောင်းနေလှုပ်ချင်တာလှုပ်နိုင်တဲ့လူမျိုးဖြစ်တဲ့အတွက်ကြောင့်စာနေရဖြစ်နိုင်တာကိုဆိုလိုပါတယ်လှုပ်ပေးလို့မရတဲ့ပုံကိုမျိုးထိန်ထားဖို့လိုတဲ့ပုံကိုမျိုးအားချောင်းလို့သူလှုပ်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရ loose cannon ရေလို့ရည်ညွှန်းသုံးနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြကြရအောင
် John is known as a loose cannon.So his co-workers are very careful with what they say in the office.
John ha a chaung ne lu ye lu lu ti mya ja de. Da chaung tu lut pho kai mae twi ga yau ma saka pyo yin taik ko tadi tha pyo ja ya de lu ti be ya ba de. U ma ko naw ta khaw na sin chi ja ya aw.
John is known as a loose cannon. So his co-workers are very careful with what they say in the office.
အားချောင်းလို့သူလောက်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရဘယ်လိုပြောမလဲ
loose cannon
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ထလလာတန်စီစဉ်တင်ဆက်ပေးနေတဲ့ American Style idiom အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်စီးပွားရေးကဏ္ဍကိုဆက်ပါမယ်အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့စီးပွားရေးတွတ်တက်မှုနှုန်းကျဆင်းမယ်လို့ခန့်မှန်းထားတဲ့အတွက်အာရှတိုက်ရဲ့စီးပွားရေးမျှော်လင့်ထားသလောက်ဖွံ့ဖြိုးမှုရှိနိုင်မှာမဟုတ်ဘူးလို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကပြောပါတယ်ဒီကြောင့်ကိုတော့ VOA သတင်းတောက် Steve Harman ဘန်ကောက်ကနေပြီးတော့ပေးပို့ထားတဲ့သတင်းနဲ့အတူအာရှစီးပွားရေးအလားအလာတွေကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
မနက်ကမှစစ်တပ်ကအရတအုပ်ချုပ်ရေးစနစ်ကို2011ခုနှစ်မှာအာဏာလွှဲပြောင်းပေးလိုက်ပြီးကတည်းကစီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုစတင်တွေ့ရှိလာခဲ့တာပါ။ဒါပေမဲ့လက်ရှိဆောင်ရွက်နေတဲ့ပြောင်းလဲမှုတွေထဲမှာစိုက်ပျိုးရေးကဏ္ဍနဲ့ဆိုင်တဲ့ပြည်ပြင်ပြောင်းလဲမှုတွေကတော့နှေးကွေးနေဆဲဖြစ်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတရားဝင်မဟုတ်တဲ့စီးပွားရေးမူဝါဒဆိုင်ရာအကြံဉာဏ်တွေပေးနေသူလည်းဖြစ်ဩစတြေးလျနိုင်ငံမကရီတက်ကတူကစီးပွားရေးပါမောက္ခလည်းဖြစ်တဲ့ရှောင်းထန်းနော်ကတော့အဲ့ဒီအခြေအနေတွေမကြခင်မှာပြောင်းလဲလာတော့မယ်လို့ပြောပါတယ်
။ The story above all is that in agriculture things are not very good. So a reorientation I think of economic policy.
အားလုံးချုံကြည့်မယ်ဆိုရင်စက်ပြိုးရေးကဏ္ဍနဲ့ပတ်သက်လို့အခြေအနေကတိတ်မကောင်းပါဘူး။ဒါကြောင့်မြန်မာနိုင်ငံကတောင်သူလယ်သမားတွေစက်ပြိုးရေးကဏ္ဍမှာလုပ်ကန်သူတွေနဲ့ကျေးတဲ့လူတွေရဲ့အခြေအနေအားကောင်းပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်မဲ့စီးပွားရေးဆိုင်ရာဥတီချက်ပြောင်းလဲပြီးအာရုံစိုက်လှုပ်ဆောင်တာကိုတွေးကြရပါလိမ့်မယ်။
မြန်မာနိုင်ငံမှာလူဦးရေစုစုပေါင်း54တန်းရှိတဲ့အထက်က84ရာခိုင်နှုန်းသောပြည်သူတွေရဲ့ဝင်ငွေဟာစိုက်ပျိုးရေးကဏ္ဍကရရှိတာဖြစ်ပါတယ်။ဒါပေမဲ့အများစုဟာအကျွေးတွေနဲ့ပြည်နေကြတာလည်းဖြစ်ပါတယ်။ တန်းပြေမှာငွေချင်းကားတဲ့စနစ်ထျောက်ကောင်းမွန်စွာရှိမနေတဲ့အတွက်လက်သမားတွေဟာငွေရှင်ကျွေးရှင်တွေလက်ထဲရောက်ကုန်ကြရတာပါမြန်မာနိုင်ငံရဲ့စိုက်ပျိုးရေးဘဏ်ကိုပြုပြင်ပြောင်းလဲလာခြင်းအပြင်လက်သမားတွေလိုအပ်တဲ့ငွေကြေးကိုချင်းကားနိုင်မှာဖြစ်သလိုစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်မှုကိုအဟံအတားဖြစ်နေတယ်လို့အများစုကယူဆထားတဲ့လေယာစိုက်ပျိုးရေးကဏ္ဍကိုအစိုးရကထိန်းချုပ်ထားမှုလဲရော့ချသွားမယ်လို့ရှောင်းတန်းလက်ကပြောပါတယ် DPNS လူပေါင်းတဲ့ Democratic Party ဥက္ကဋ္ဌဦးအောင်မိုးစောကလည်းမြန်မာနိုင်ငံရဲ့စီးပွားရေးအမှန်တကယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်လက်ရှိအခြေအနေမှာလေယာကဏ္ဍတိုးတက်ဖို့မျိုးအောင်လှုပ်ဆောင်ဖို့လိုအပ်တယ်လို့နိုဝင်ဘာလ10ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲမှတိုင်ခင်တိုင်းပြည်စီးပွားရေးအခြေအနေနဲ့ပတ်သက်လို့ပြောပြခဲ့ပါတယ
်။ဒီအခြေခံကတော့ကျွန်တော်တို့ကဒီလေဘစီးပွားရေးစနစ်ကိုပဲတွားမှာလေ။ဒါနိုင်ငံရေးစနစ်ကလည်းကျွန်တော်တို့ကဒီမူဝီစနစ်ကိုတောင်းဆိုတာဖြစ်တယ်။ဒါကအခြေခံ။ဒီအောက်မှာကျွန်တော်ထင်တယ်ဒီတိုင်းပြည်တကယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီကနေ့ကာလမှာပေါ့နော်ဒီနေ့ကာလမှာကျွန်တော်တို့ယုံကြည်တာကဒီလေယာစိုက်ပျိုးရေးကဏ္ဍကိုဥပဒေချေရဆက်ပြီးတော့စုပ်ကိုင်ထားဖို့လိုမယ်။နောက်လေယာစိုက်ပျိုးရေးကဏ္ဍကိုအပြည့်အဝဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့လိုမယ်လို့ထင်တယ်။တို့ကျွန်တော်တို့ယူဆတယ်။တကယ်လို့တိုင်းပြည်စီဝါဖွံ့ဖြိုးတိုးတက်မှုကိုတကယ်သိကြစေချင်တယ်ဆိုလို့ရှိရင်ကျွန်တော်လေယာစိုက်ပျိုးရေးကဏ္ဍကိုကျွန်တော်အဓိကထားလိမ့်မယ်ဒီနေ့ကာလမှာ။ဒါကြောင့်ကျွန်တော်အဲ့လိုပြောလဲဆိုလို့ရှိရင်ကျွန်တော်နိုင်ငံကတကယ်ဆင်းရဲတဲ့ဒီစိုက်ပျိုးရေးနိုင်ငံတစ်ခုအဆင့်မှာပဲကျွန်တော်တို့ရှိသေးတယ်။နောက်တစ်ပြိုင်နက်ချက်မှာပဲကျွန်တော်နိုင်ငံမှာဒီစိုက်ပျိုးနိုင်တဲ့ဒီမြေဧရိယာပေါ့နော်တီးနံလေးစိုက်ပျိုးနိုင်တဲ့မြေဧရိယာကဘာမှာဆိုအဆင့်25ရှိတယ်နော်မြေဧရိယာအခြေဝင်းကစိုက်ပျိုးနိုင်တဲ့မြေဧရိယာအခြေဝင်းက12တန်း13တန်းခန့်ရှိတယ်။နောက်ရေအရင်းမြစ်ကျွန်တော်တို့မှာရှိတယ်ဒါမဲ့ကြပြိုင်နဲ့တည်းမှာပဲကျွန်တော်တို့ကစီဝါရေးဒီစိုက်ပျိုးရေးလုပ်ငန်းအခုချိန်အထိဒီနွားနဲ့ကျွဲနဲ့ဖက်ယုံနေရတဲ့ဘဝမှာပဲကျွန်တော်တို့ရှိသေးတယ်။နော်လေယာလုတ်သားတူရဲ့ဒီကုန်ထုတ်လုပ်မှုတန်ဖိုးဟာဒီထိုင်းတို့လိုအင်ဒိုနီးရှားတို့လိုနိုင်ငံတွေနဲ့စာလို့ရှိရင်အရန်ကိုထက်ဝက်ကြကြကိုနှိမ့်ချနေတာကျွန်တော်တို့တွေ့ရတယ
်။ပြည်ပနိုင်ငံတွေကယင်းနှိမ့်နှံမှုတွေတိုးမြင့်ရောက်ရှိလာကြတာနဲ့နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေလျှော့ချပေးလိုက်တာတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာပြုပြင်ပြောင်းလဲမှုစတင်ပြီးနောက်ပိုင်းနှစ်စဉ်800ခန့်နှုန်းအထိတိုးတက်မှုရှိခဲ့ပြီးပြည်ပကရောက်ရှိလာကြတဲ့စုစုပေါင်းယင်းနှိမ့်နှံမှုငွေဟာ10ဘီလီယံရှိတယ်လို့ဆိုပါတယ်။အစိုးရသည့်အနေနဲ့နောက်ထပ်လှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ရတဲ့ပြုပြင်ပြောင်းလဲမှုဆိုင်ရာကိစ္စတစ်ခုကတော့ဗဟိုဘဏ်ရဲ့အခန်းကဏ္ဍပဲဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုကိုထိရောက်စွာကင်တွယ်ဖြေရှင်းနိုင်အောင်ဘဟုဘန်အနေနဲ့ပုံမလွတ်လပ်တဲ့အုပ်ချုပ်ရေးအဖွဲ့ဖြစ်အောင်အစိုးရအသစ်ကလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုဟာလက်ရှိမှာ7300ခန့်နှုန်းလောက်ရှိတယ်လို့ဆိုပါတယ်။သမ္မတဦးသိန်းစိန်အစိုးရကချမှတ်လှုပ်ဆောင်ခဲ့တဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာစံနှုန်းတက်မှတ်မှုတွေရှိပေမဲ့လည်းစင်ခုံမှုတွေရှိနေသေးပဲလို့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကိုယ်စားလှယ်ပီတာဘရင်ဘော့ကပြောပါတယ
်။ There are three key challenges that this economy is facing, right? And I would say probably one is to maintain stability.
ဒီနိုင်ငံရဲ့စီးပွားရေးမှာအဓိကစိန်ခေါ်မူကြီး၃ခုရှိနေပါတယ်။နံပါတ်၁ကတော့တည်ငြိမ်မှုရှိအောင်ထိန်းသိမ်းထားနိုင်ဖို့လိုပါတယ်။ဆိုလိုတာကအကြီးစားစီးပွားရေးကဏ္ဍတည်ငြိမ်မှုနဲ့ငြိမ်းချမ်းရေးတည်ငြိမ်မှုတို့ဖြစ်ပါတယ်။နံပါတ်၂ကတော့အရေးပါတဲ့အခြေခံအဆောက်အုံတွေကန့်သတ်မှုရှိနေတာ၊တည်ယူပို့ဆောင်ရေးနဲ့ဆိုင်တဲ့ဝန်ဆောင်မှုလုပ်ငန်းတွေတိုးတက်ကောင်းမွန်အောင်လုပ်ဆောင်ဖို့နဲ့လောင်စာစွမ်းအင်လုံလောက်မှုရှိရေးတို့ဖြစ်ပါတယ်။တတိယတစ်ချက်ကတော့ပညာရေးနဲ့သင်တန်းပို့ချပေးနိုင်မှုပါခိမိတိုးတက်တဲ့ကဘာကြီးမှာတည်ငြိမ်မှုရှိတဲ့အစိုးရဝန်ထမ်းတွေနဲ့အရက်ဖက်ပုဂ္ဂလိကဝန်ထမ်းတွေပုံမှန်လဲပတ်နေနိုင်ဖို့လိုအပ်ပါတယ
်ကဘာဘဏ် USAID အာရှဖွံ့ဖြိုးရေးဘဏ်အစရှိတဲ့နိုင်ငံတကာကအလူရှင်တွေကလည်း2016နဲ့2019ခုနှစ်တွေထဲမှာဖွံ့ဖြိုးရေးအစီအစဉ်တွေစတင်လှုပ်ဆောင်ဖို့ပြင်ဆင်နေကြတယ်လို့သုတေသီတွေကပြောပါတယ်ဒါပေမဲ့စစ်တပ်နဲ့နှိစက်တဲ့စီးပွားရေးလုပ်ငန်းရှင်ခရိုနီတွေကအများစုထိန်းချုပ်ထားတဲ့တိုင်းပြည်စီးပွားရေးပြုပြင်ပြောင်းလဲဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်ကအကောင့်ထဲပေါ်လှုပ်ဆောင်နိုင်ပါမလားဆိုတဲ့စိုးရိမ်ပူပန်မှုတွေရှိနေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ
် Foreign investors need to be very aware of who they're doing business with and whether their investments are also
နိုင်ငံခြားကနေလာရောက်ယင်းနှိမ့်ညွန့်ကြမဲ့သူတွေအနေနဲ့သူတို့ဟာဘယ်သူတွေနဲ့စီးပွားပေါင်းဖက်လှုပ်ဆောင်နေတယ်သူတို့ရဲ့ယင်းနှိမ့်ညွန့်မှုတွေကလူခွင့်ချိုးဖောက်မှုတွေပုံမဖြစ်သွားစေဖို့အထောက်အကူပြုနေသလားဆိုတာတွေကိုသိရှိထားကြဖို့လိုအပ်ပါတယ်မြန်မာနိုင်ငံမှာလည်းသိရသိကိစ္စတွေဖြစ်ပေါ်နေတယ်ဆိုတာအမြဲတမ်းကြားနေကြရတာပါပဲ
ဒါပေမဲ့နိုင်ငံခြားယင်းနှိမ့်နှံမှုတွေကအဲ့ဒီလေယာဉ်မြေတိမ့်ပိုက်မှုတွေအချိန်မြင့်သွားစေမလားဒါမှမဟုတ်မြန်မာနိုင်ငံအတွင်းလေယာဉ်မြေပြည်ပြင်ပြောင်းလဲရေးအတွက်အဖြေတစ်ခုဖြစ်လာမလားဆိုတာတော့ကျွန်တော်တို့မသိနိုင်သေးပါဘူ
းမြန်မာနိုင်ငံအတွင်းကအဖျော်ယမကာလုပ်ငန်းကြောင်းမြေရတနာလုပ်ငန်းအင်ယာမြေရောင်းဝယ်မှုလုပ်ငန်းနဲ့ပို့ဆောင်ရေးလုပ်ငန်းစတဲ့အဓိကကျတဲ့စီးပွားရေးလုပ်ငန်းတွေမှာစစ်တပ်ကပိုင်ဆိုင်တဲ့မြန်မာဥပိုင်စီးပွားရေးလုပ်ငန်းအဖွဲ့ကထိန်းချုပ်ထားဆဲဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကတော့အဲ့ဒီဥပိုင်စီးပွားရေးကုမ္ပဏီကိုတန်ခတ်ပိတ်ဆို့ထားဆဲဖြစ်ပါတယ်အရှိတောင်အာရှတိုက်အတွင်းကျေးလက်ဒေတာရဲ့ဝင်ငွေအ ਨੇ စုံတိုင်းပြည်ဖြစ်တဲ့မြန်မာနိုင်ငံမှာကျေးလက်ဒေတာနဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ခြင်းအပြင်တိုင်းပြည်စည်းပွားအခြေမြင့်တိုးတက်လာမယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ရဲ့စီဝါရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာတစ်ချိန်အခုလိုအင်ကာမနက်ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့နားဆင်ရမယ့်သုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုတော့ကိုအောင်အောင်ကတင်ပြပေးတော့မှာပေါ့နားဆင်ကြည့်ကြရအောင်ပါရှင
်ဒီဆရာဦးဖုံးတို့အဖွဲ့ပေါ့နော်အမေရိကန်ကိုရောက်နေပြီးတော့စာပေဟောပြောပွဲတွေလုပ်နေတာမှာဒီဆရာအနေနဲ့ဘလို့အကြောင်းတွေကိုအဓိကထားဟောပြောပြစ်ပါလဲခင်ဗျအ
ဲကျွန်တော်တို့အဝေးရောကျွန်တော်တို့မြန်မာပြည်သားတွေပေါ့နော်မြန်မာပြည်ကိုလွမ်းနေတဲ့စစ်ကလေးတွေပြည်ပြဖို့အတွက်မြန်မာပြည်မှာစီရရသစာပေတွေဝတ္ထုတွေကြပြားတွေအကြောင်းအဓိကထားပြောပြပါတယ်အဲပထမတော့ကျွန်တော်တို့ဒီဟိုပေါ့ဆရာတင်မိုးရေးတဲ့ကြပြားတော်များများကိုရွတ်ပြဖြစ်တယ်ဗျဆရာတင်မိုးကသူ့ရဲ့ဒီပေါ့အမေရိကကိုသူလာတဲ့ခါမှာသူတွေ့ရတဲ့အမေရိကရောက်နိုင်ငံတကာရောက်မြန်မာတွေရဲ့အခက်အခဲတွေနိုင်ငံတကာရောက်မြန်မာတွေရဲ့မြန်မာပြည်ပေါ်မှာရှိတဲ့ဖြစ်တဲ့စိတ်တွေကိုဖွဲ့ကြပြားတွေကိုဒီကထားရွတ်ဖြစ
်ဟုတ်ကဲ့ဆရာဟိုဒီကလေစာပေပေးတက်တင်နေတွေ့တဲ့အခါမှာရောကျင်းတဲ့အားအမှုရှိပါလားခင်ဗျဟု
တ်မြို့ပေါ်မူတည်ရပေါ့ဥပမာကျွန်တော်တို့ဒီ fourth wing ဆိုရင်လည်းအတိုက်အတာတစ်ခုဒီအားရတယ်နယူးယောက်ကတော့တော်လေးကောင်းတယ်နောက်ပြီးကျွန်တော်တို့ဒီ Washington DC လည်း Washington ပေါ့နော်အမေရိကန်ကလည်းအတော်လေးကောင်းတယ်ဟောလို့အများပြည်တော့ဒီဟိုပေါ့လေဗမာပြည်ကိုလွမ်းနေမိသားစုတွေဗမာပြည်ကိုပြည်ပူနေတဲ့ပုဂ္ဂိုလ်တွေဒါဒီစာပေကိုစိတ်ဝင်စားတဲ့အတိုင်းအတာများတော
့ဟုတ်ကဲ့ဟိုဒီမျိုးတွေမှာလေဒီဆရာဟောပြောခဲ့တဲ့အတွေ့အကြုံရပေါ့ဒီကစာပေပြည့်တတ်တဲ့အနေနဲ့ရောဟိုဘလို့အကြောင်းအရာမျိုးတွေကိုသူတို့ပို့ပြီးတော့စိတ်ဝင်စားတာမျိုးတွေ့ရလဲခင်ဗျအ
ဲသူတို့ကတော့ဟိုပိဋကတ်ကနှမျိုးတွေ့ရတယ်ဗျဒီပေါ့နာရေးစိတ်ဝင်စားတဲ့ပိဋကတ်တွေလည်းရှိပါတယ်ခင်ဗျဟုတ်ကဲ့အားလုံးဒီပါတော့မြန်မာပြည်ရဲ့လက်ရှိအခြေအနေကိုသိကျင်ကြတယ်မြန်မာပြည်တောင်းလဲတာကိုမြင်ကျင်ကြတယ်အဲ့ဒီအတိုင်းအတိုင်းတွေပဲဟိုလူတိုင်းဒီပါအဲ့လိုအာရုံနဲ့ပါကြတာများတော့ဒီပြည်ကြပြဟုတ်ကဲ့
ဟုတ်ကဲ့ဟိုအခုဆိုလေဒါဆရာတို့ကဒီအမေရိကန်ပြန်စုနောက်ဖက်ကန်ယူရန်အနေပေါ့ဒီအရှိတ်ကန်ယူရန်အထီကိုကားနဲ့လာခဲ့တာဆိုတော့ဒီလန်ခီရဲ့အတွေ့အကြုံလေးတွေရောနည်းနည်းတော့ပြပြပြပြရလားခင်ဗျအ
ဲလန်ခီအတွေ့အကြုံကတော့ကျွန်တော်တို့ဒီဟိုပေါ့လေပြည်နယ်ကြီးအများကြီးကိုဖျက်လာတဲ့အခါအဲတနည်းအားမှာကျွန်တော်ပြောပြတာရှိတယ်ဗျအမေရိကန်နိုင်ငံကြီးဒီလိုပေါ့လေဖွံ့ဖြိုးတိုးတက်ဖို့ပေါ့နော်ဒီမှာ discrimination ရှိဘူးနော်အားလုံးကခွဲကြတာကိုအပြစ်အကြီးကြီးတစ်ခုကျူးလွန်တယ်လို့မျိုးတနည်းအားဖြင့်ပြောရရင်တရားဥပဒေစိုးမိုးတဲ့အတွက်ဗီဒီယိုရဲ့ဖြတ်ပြန်ညီညွတ်ချက်ညံဖြစ်နေတာကိုတွေ့ရတယ်ပေါ့တဲ့အချက်။နောက်နေ့အဓိကသာပြောထွက်တာအမေရိကန်ပြည်တော်စီရဲ့နှစ်နေရာလောက်ရုံးရုံးကန်ရတာပေါ့နော်။ဒီလိုအခြေအနေရောက်။ကျွန်တော်တိုင်းပြည်လည်းနှစ်နေရာရုံးကန်ရမလားပေါ့နော်။ကျွန်တော်ကတော့ကလေးတွေတွေ့လိုက်တယ်ပေါ့။ပြည်နယ်50ရှိတဲ့အမေရိကန်နှစ်နေရာကြာရင်မြန်မာပြည်ကအမေရိကန်နိုင်ငံရဲ့ပြည်နယ်တစ်ခုစာလောက်ပဲရှိတာဆိုတော့နေရာကို50နဲ့စာရင်လေးပဲရတယ်လေးနဲ့ပြပါလို့တိုက်ပြီးမငင်းကြရမှာလေပေါ့အဲ့လိုအယူဆလေးတော့ကျွန်တော်ဒီလိုမျိုးပြောနေပြောပြပါတယ်ခင်ဗျဟုတ်ကဲ့အားလုံးဒီအမေရိကန်နိုင်ငံလုံးကလမ်းပတ်ဆက်တွေဒါလေးပြောကြမလို့တော့အကူကောင်းတာပေါ့ဗျာ
ဟုတ်ကဲ့ဟိုနောက်တစ်ခုပေါ့ဩပေါ့လေဟိုအခုလို့ပေါ့ဒါဆရာတို့ဖြတ်တန်းခဲ့တဲ့ဟိုတစ်လျှောက်လုံးမှာပေါ့လေအခုဒါဒီတိုင်းပြည်ကိုရောက်လာတဲ့အခါကျတော့ဒီလိုမတူတဲ့ယဉ်ကျေးမှုနှစ်ခုအောက်မှာရောထူးထူးခြားခြားတွေ့ကြုံခဲ့တဲ့အကြောင်းလေးတွေကိုပြောပါဆိုရင်ဘာဟိုဟိုထောက်ပြပြီးတော့ပြောချင်ပါလေခင်ဗျာ
အဲရင်ကျမှုမတူတာဒီမှာအလှတရားအဖြစ်ဒီလက်တင်ခန္ဓာကိုသဘောပေါက်မိကြသူနဲ့ကိုယ်နဲ့ရင်ကျမှုမတူဘာသာစကားမတူဥပမာဟိုကျွန်တော်အင်္ဂလိပ်စကားပြောတဲ့ခါမှာဟိုကျွန်တော်အတန်အတွက်ကိုဒီကလူကြီးဒီကပေါ့နားထောင်နေသူတွေသိနားမလဲဘူးပေါ့တော်တော်ကျွန်တော်အပြစ်မမြင်ဘူးကျွန်တော်အတန်လေးသိစရာကောင်းတယ်လို့သူတို့မြင်ကြတယ်ဗျဆိုလိုချင်တာတော့ဒီမှာကရင်ကျမှုမတူတာကိုကအလှတရားအဖြစ်ဒီကလူကြီးကသဘောထားပြနေတာကိုကျွန်တော်ကြည်နူးနူးခံစားရတယ်ဗျကျွန်တော်စီမှာတော့အဲ့လိုမဟုတ်ဘူးရင်ကျမှုမတူဘူးဆိုရင်ပြဿနာတရားနဲ့ကျွန်တော်ကရှုမြင်နေတဲ့အစ်စ်ပါပဲရှိဒီပြေးလေပေါ့တပြေးပြေးချင်းတော့တွတ်တက်လာမယ်ထင်တာပါပဲဗျဟုတ်ကဲ့ဟုတ်ကဲ့
ဆရာအခုဆိုလို့ရှိရင်ပေါ့လေဒါဟိုအမေရိကန်ပြည်အောင်စုတဝမ်းမှာဒါမြန်မာတွေတော်တော်များများနေကြတဲ့မြို့တွေမှာစာပေဟောပြောပွဲလှုပ်လာတာပေါ့လေအဲလှုပ်လာတဲ့အခါကျတော့ဒီမြန်မာပြည်သူပြည်သားတွေရဲ့ထူးခြားချက်ပေါ့လေအဲသူတို့ရဲ့ထူးခြားချက်ကိုပြောပါဆိုလို့ရှိရင်ရောဆရာဘာလိမ်းမ်းတွေ့ရလဲခင်ဗျာ
သူတို့တွေကတော့ဒီအလုံးလူတိုင်းအလုံးလှုပ်ကြကြတယ်ဗျဟိုကျွန်တော်တိုင်းပြည်မှာကျတော့ငွေရှာတာဗျအလုံးလှုပ်တာမဟုတ်ဘူးကျွန်တော်အဲ့လိုမြင်တယ်ဗျလူလုံးတောင်ငွေရှာတာအမှတ်တမဲ့ကြည့်ရောနေဒီမှာကအလုတ်ချင်း၈နာရီပေါ့တနာရီကိုဥမာ30ရမလား10ဒေါ်လာရမလား10ဒေါ်လာ13ဒေါ်လာမျိုးမျိုးရှိမှာပေါ့နော်သူအလုတ်ချင်းတိုင်းမစနစ်တကျအချိန်မှန်အချိန်မီသွားတယ်အချိန်မှန်ရောက်တယ်အလုတ်ချင်းပြီးရင်သူမှာဘာပရက်ရှာမှမရှိဘူးလေသူတို့အလုတ်ချင်းကအမှန်သွားရတယ်အကျိုးရှိမှာကျတော့အလုတ်ချင်းအကန့်အသတ်လည်းမရှိဘူးအဲတလဲစအလုတ်လုံးနေတယ်လို့ပြောပြီးတိုင်းပြည်က260လောက်250ကျော်လောက်အထိ260နီးပါးအထိမတိုးတက်ရတာကျွန်တော်အလုံးမလုတာတေးကြတာတော့ဒီသမိုင်းသက်တည်ကြီးပေါ့ဗျာဒီမှာကတော့လူတိုင်းအလုံးလုတ်တယ်အနေဆုံးညာသာသမိသမားမွေးထားတဲ့အမ၄00လောက်ရှိတဲ့လူသားစုဆိုရင်ကိုသာသမိထိန်းတာကိုအလုံးတစ်ခုအဖြစ်ဒီကတတ်မှတ်ပေးတယ်ဗျာ
အဲဆရာအနေနဲ့ကာလတစ်ခုဒီမှာဖြတ်တန်းပြီးပြီဆိုတဲ့အခါကျတော့ပေါ့လေဟိုဒီမှာရှိတဲ့ပေါ့လေလူငယ်တွေရဲ့ပညာရေးစနစ်နဲ့ပတ်သက်ပြီးတော့ဟိုဆရာအနေနဲ့ဟိုစိတ်ထဲမှာမှတ်မှတ်သားသားရှိမိတာလေးကိုပြောပြပေးပါလားခင်ဗျအ
ဲ what ဒီနေရာရတာပါပါဒီအများကြီးကွာလာပေါ့ဗျာဒီက critical thinking ပုံမှန်စကန် education လေကျွန်တော်ရှာတော့တစ်ဖက်သက်ပေါ့ဗျာနော်ဒီ one sided based နဲ့ education ပေါ့ဟို true ကျတော့ကျွန်တော်ပြန်မသိကြရလဲဆိုကျွန်တော်တို့ Washington ဟိုပေါ့လေကျွန်တော်တို့မှာ New York ကကျွန်တော်တို့ဒီဟိုမှာအိန္ဒိယမှာတဲတာမိသားစုအိန္ဒိယမှာတဲတော့ and ဟိုမှာထင်တယ်ဗျာကျွန်တော် Long Island နဲ့ထင်တယ်တဲတော့တမီးလျာ၅တန်းသူကစာရေးဆရာသူကမမြင်ဘူးသူကဟုတ်ကဲ့ကျွန်တော်ဝတ်ကျွန်တော်တို့မြင်ဘူးကျန်တယ်ကျွန်တော်လို့ရတဲ့အချိန်မှာသူကကြောင်းသွားပြီကျွန်တော်ပြန်လာတဲ့အချိန်မှာသူက AB ဆိုတော့သူလည်းမတွေ့ကြည့်ဘူးပေါ့အဲတွေ့ရတယ်ဝမ်းမစ်ဆမ်နဲ့ပြန်မှာကိုကျွန်တော်စက်သိတဲ့မျက်နှာမျက်ခံစားရတယ်သူကပေါ့လေငါးပန်းကျောင်းသူလေးဖြစ်နေတယ်သူကသူမှာ project တွေရှိတယ်သူမှာ assignment တွေရှိတယ်သူကသူကကျွန်တော်တို့မဘီမှာရှိတဲ့ပကံဖျားတွေအကြောင်းပြောတဲ့အခါသူကကျွန်တော်တဲ့ပုံသိနေတယ်ဟုတ်ကဲ့သူကအဲ့ဒီ assignment ကိုကုလုပ်နေတယ်တဲ့သူသိကျင်တာမေးသမျှကျွန်တော်မချေနိုင်ဘူးသူပြောတယ်ကွာဟာကျွန်တော်လည်းပို့တယ်ကွာ3ပြည်လေဆိုလို့ကျွန်တော်တို့ကစာကြည့်တဲ့ကိုသွားပြီးသူတို့ရဲ့အုပ်စုလေးတစုပါလူငယ်အဖွဲ့လေးရအဲအကုန်လုံးစာကြည့်တဲ့ကိုသွားပြီးအတုံးချပြီးသူတို့လေ့လာကြတယ်စာရန်ပြည့်စုံကြတာဒါငါးရက်အရွယ်လေးရဟုတ်ကဲ့သူကလည်းဓမ္မတန်ငင်းနဲ့ရှေ့မှာဆိုရင်ဥတ္တအကြောင်းလေးသူဟိုလေဒီ assignment တော့လေ project တင်ပြီးပြီးတော့အသစုကြီးအကြောင်းလေးသူတင်ပြီးပြီးအခုပကံအကြောင်းသူတို့ဖတ်တင်ရတယ်လေဆိုတော့ဆိုကျွန်တော်ငါးရက်အရွယ်ကလေးကတောင်မှကျွန်တော်မြန်မာနိုင်ငံမှာမဆာဒါရုပ်လုတ်တဲ့ပစ္စည်းမျိုးလုတ်နေကြတာမြင်တော့ကျွန်တော်တိုင်းပြည်ပညာရေးတဲ့စဉ်းစားတာကြည့်ပါတော့ဗျာ
ဟုတ်ကဲ့ဟိုဆရာအနေနဲ့မြန်မာပြည်ပြောင်းတဲ့အခါမှာပေါ့နော်ဒီခီးစင်မှာကြုံတွေ့ခဲ့ရတဲ့အတွေ့အကြုံတွေကိုအခြေခံပြီးတော့ပေါ့ဟိုဘာရီမဲလုတ်မယ်လို့စဉ်းစားထားတာမျိုးစိတ်ကူးမျိုးရှိပါလေခင်ဗျအ
ဲကျွန်တော်ဒီကပြောင်းရတဲ့ဒီအတွေ့အကြုံတွေကိုကျွန်တော်အတွေ့အစင်လေးကြီးနေမယ်ပေါ့နော်အတွေ့စာပေလေးတွေအတွေ့ဒေါသနာလေးကြီးနေမယ်ဒီဖြေတာလေးတော့ကျွန်တော်စုတယ်ပေါ့နော်ဒီနေရာမှာရှိတဲ့သူတို့လူမှုတိုင်းဝိုင်းငင်းကြတော့ဘလို့နေလဲဆိုတာတည့်အချက်ပေါ့နော်နေ့အချက်ရှုံးတူပစ္စည်းတွေတိုးတက်တာဟာဟိုစိတ်ပိုင်းဆိုင်ရာဖွံ့ဖြိုးလို့တာဖြစ်တယ်ဆိုတာကိုကျွန်တော်မြင်လိုက်ရပြီအခုကျွန်တော်တို့ကဒီနိုင်ငံကရှုံးတူပစ္စည်းတွေဆိုတာစိတ်ပိုင်းဆိုင်ရာကျတော့မဟုတ်ပါဘူးလို့ကျွန်တော်ပြောနေကြတာဟိုမျိုးဝါထင်ကျွန်တော်တွေ့ရတာပေါ့နော်အဲဒါတွေကိုလည်းကျွန်တော်အတွေ့အစေးလေးရင်းမယ်နော်ဒီမှာရှိတော့ကျွန်တော်တို့မြန်မာမိသားစုတွေမြန်မာပြည်ပေါ်မှာရှိတဲ့ချစ်ခင်စိတ်တရားစဉ်စိတ်ပေါ့နော်အဲကိုလည်းကျွန်တော်ဖုံးဖုံးနေနေလေးကြီးဖို့စိတ်ကူးရှိပါလိမ့်မယ်
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့တုတ္တဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုတောက်ကြနေညနဲ့အခုလိုအင်္ဂါနေ့မနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါလိမ့်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ပြီးခဲ့တဲ့လကရုရှားတိုက်လေရင်တစဉ်ပြစ်ချခံလိုက်ရပြီးနောက်ပိုင်းဖြစ်ပေါ်တဲ့တင်းမာမှုတွေကိုရှော့ချပြီးစစ်သွေးကြွား ISIL အဖွဲ့ရဲ့ချင်းချောက်မှုရန်နဲ့ဆီးရီးယားနိုင်ငံရေးအဖြစ်ရှာရမှာလိုအပ်တဲ့တိုးတက်မှုတွေရှိလာအောင်အာရုံစိုက်လို့ဆောင်ကြဖို့ရုရှားနဲ့တူရကီခေါင်းဆောင်တွေကိုသမ္မတဘရက်အိုဘားမားကတောင်းဆိုလိုက်ပါတယ်သမ္မတအိုဘားမားဟာပဲရစ်မြို့မှာကျင်းပတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံအတွင်းခေါင်းဆောင်တို့ကိုတွေ့ဆုံခဲ့တာပါစစ်သွေးကြွား ISIL အဖွဲ့ကိုအနိုင်ပိုင်းနိုင်မဲ့ခြေလှမ်းတစ်ခုဖြစ်တဲ့နိုင်ငံရေးနည်းနဲ့အပြေရှာမဲ့ Syria ပြည်ခအပေါ်မင်းမိန်စီမဲ့ခြေလှမ်းတွေကိုရှောင်ရှားဖို့ပြောနေတဲ့တစ်ချိန်တည်းမှာပဲ ရုရှားနိုင်ငံသားတွေအသက်ဆုံးရှုံးရမှုပေါ်ဝင်နေကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကိုအိုဘမားကပြောခဲ့ပါတယ်။တူရကီသမ္မတရီဆက်အာဒိုဝန်နဲ့တွေ့ဆုံပြီးမှတ်ချက်ပေးပြောဆိုရမှာတော့ဆီးရီးယားအကြမ်းဖက်မှုကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုတူရကီကရရရရကူညီပေးခဲ့တာနဲ့ပတ်သက်လို့ချီးကျူးလိုက်တယ်လို့တူရကီလုံခြုံရေးနဲ့ပတ်သက်တဲ့သူ့ရဲ့စံဒိတ်ထံခိုင်မာမှုကိုလည်းသမ္မတအိုဘမားကထားလောင်းပြောဆိုခဲ့ပါတယ်။သမ္မတဘက်ရှယ်အယ်အာဆတ်စစ်ဆိုရကြဆုံအောင်သူ့ရဲ့စစ်တပ်ကိုအသုံးပြုရဟာဆီးရီးယားပဋိပက္ခအဆုံးသတ်ဖို့အတွက်အောင်မြင်မှာမဟုတ်ဘူးဆိုတာကိုလာမယ့်လတွေအတွင်းမှာရုရှားအနေနဲ့တွေ့မြင်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတအိုဘမားကဖွင့်ဟပြောဆိုခဲ့ပါတယ်။တိုင်းနဲ့ချီတဲ့ကိုယ့်ရဲ့ပြည်သူတွေကိုတတ်ဖြတ်ခဲ့တဲ့လူတဦးဟာတရားဝင်ခေါင်းဆောင်ဖြစ်ထရက်လားဆိုတဲ့မေးခွန်းမေးရုံမှာအပါလက်တွေ့သဘောအရပြောရမယ်ဆိုရင်တော့နိုင်ငံပြန်လည်ပေါင်းစည်းရေးကိုမစ္စတာအဆတ်လုပ်နိုင်မှာမဟုတ်ဘူးလို့သမ္မတအိုဘမားကပြောပါတယ်။ရုရှားဟာရှစ်လာမယ့်အပတ်တွေအတွင်းသူ့ရဲ့နီးဗျူဟာတွေကိုလုံးဝနောက်ပြန်လဲဖို့တွေးရမယ်လို့သူ့အနေနဲ့မမျှော်လင့်ကြအောင်အာဆာအာနာခိုင်မြဲဖို့အတွက်နှစ်ပေါင်းများစွာသူတို့ရင်းနှီးမြှုပ်နှံခဲ့တဲ့အတွက်ဒီကိစ္စပေါ်သူတို့ဘယ်လိုထင်တယ်လဲဆိုတဲ့အမြင်ပြောင်းဖို့တော့အချိန်တော့ယူရပါလိမ့်မယ်လို့သမ္မတအိုဘမားကပြောပါတယ်။ဒါပေမဲ့ဆီးရီးယားပြည်တွင်းစစ်ကိုအဆုံးသတ်ရမယ်လို့သဘောပေါက်လာတဲ့ဆိုရင်လာမယ့်လတွေအတွင်းမှာရုရှားရဲ့တွက်ပုံတွက်နည်းပြောင်းလာတာကိုမြင်တွေ့ရနိုင်တယ်လို့သမ္မတအိုဘမားကပြောပါတယ်။ဘာဖြစ်လာနိုင်တယ်လဲဆိုတော့တကယ်လို့များဗီယက်နာကနိုင်ငံရေးလုပ်ငန်းစဉ်ရဲ့ရွေးချက်မှာစစ်ပွဲကိုအဆုံးသတ်ဖို့ဆက်လက်တိုးတက်မှုရှိရင်အ ਨੇ ဆုံးတော့ဆီးရီးယားတဝိုက်မှာအပြစ်ခတ်ရဆဲရေးတွေ့ရနိုင်တယ်လို့သမ္မတအိုဘမားကပြောပါတယ်။အတိုက်ခံအဖွဲ့တွေအနေနဲ့ကလည်းသူတို့အပေါ်ဆီးရီးယားဒါမှမဟုတ်ရုရှားရဲ့ဘုံကျဲတာကိုလည်းခံရတော့မှာမဟုတ်တလို့နိုင်ငံရေးနဲ့ပတ်သက်တဲ့စကားပြောဆိုမှုတွေကိုလည်းသူတို့လှုပ်လာနိုင်မှာဖြစ်ပြီးတဖြည်းဖြည်းနဲ့ဘသူကဘယ်နေရာမှာပါဝင်ရမလဲဆိုတာကိုလူတိုင်းရဲ့အာယုံစိုက်မှုရရှိလာနိုင်မှာဖြစ်တဲ့အကြောင်းနဲ့ ISIL တွေကိုစနစ်တကျတိုက်ဖျက်နိုင်မှာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးဗီဒီယိုရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ဒီကနေ့အင်္ဂါနေ့ညပိုင်းမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းရှိတာမို့လို့နားဆင်နိုင်တယ်လို့ပါဝင်ဆွေးနွေးလို့လည်းရပါတယ်ရှင်။ခုမနေ့ပိုင်းအစည်းအဝေးအဆုံးသတ်ခင်မှာတရင်ချင်းချုပ်ကိုကိုညာဝင်းအောင်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ပြီးခဲ့တဲ့ပတ်လုံးကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာရာဒီနိုကပြစ်ခတ်မှုအတွက်မတင်ငားရသူ2ဦးဟာအစွန်းရောက်ဝါရကိုဆွဲကန်ခဲ့တာအချိန်တော်ကြာပြီဖြစ်ကြောင်းနဲ့လူတွေတေဆုံးခဲ့တဲ့တိုက်ခိုက်မှုကိုကြိုတင်ကြံစီခဲ့တဲ့တပ်တွေထောက်ထားတွေရှိတယ်လို့အာနာဝိုင်းတွေကယုံကြည်တဲ့အကြောင်းအမေရိကန်ဗဟိုအစိုးရထောက်လှမ်းရေးဌာန FBI ကပြောကြားလိုက်ပါတယ်။တန်ရာအဖြစ်ခံရတဲ့အမေရိကန်နိုင်ငံဘွားဆယက်နဲ့သူ့ရဲ့ပါကစ္စတန်နိုင်ငံသူဇနီးတဲ့မာလစ်တို့ဟာဒီပြစ်ခတ်မှုမတိုင်ခင်ရပိုင်းတွေအတွင်းပူးပေါင်းလှုပ်ဆောင်ခဲ့တာတွေရှိတယ်လို့ FBI ရဲ့လက်ထောက်ညွှန်ကြားမှုကပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အဓိကစေကမ်းတစ်ခုမှာအမေရိကန်ကုမ္ပဏီတွေကူးတန်းရောင်းဝယ်ခွင့်ကို6လတာခွင့်ပြုတဲ့အနေနဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ကုန်သွယ်ရေးပြစ်ဒဏ်ခံမှုတချို့ကိုအမေရိကန်အစိုးရကတနင်္လာနေ့မှာဖြေလျှော့လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာခေတ်အမီဆုံးစေကမ်းတစ်ခုဖြစ်တဲ့ Asia World Company ပိုင်းစေကမ်းမှာကုန်သွယ်ရေးရငွေကြေးလွှဲပြောင်းမှုတွေပြုလုပ်နိုင်တဲ့နီလန်းကိုရှာဖွေနိုင်ဖို့အတွက် Clearing House Association နဲ့ Bankers Association of Finance and Trade တို့ဟာအမေရိကန်ပဏာရေးကိုဇူလိုင်လတွေကတောင်းဆိုထားကြတာလည်းဖြစ်ပါတယ်။Asia World Company ရဲ့ဥဆောင်ညွှန်ကြားမှုကတော့ Steven Locker ဦးထွန်းမြင့်နိုင်ဖြစ်ပြီးသူ့ရဲ့ဖခင်ကတော့ဘေးမြင့်ဟောင်းလော့ဆင်ဟန်ပဲဖြစ်ပါတယ်။ Paris နဲ့ California မှာဖြစ်ခဲ့တဲ့လူများပြားသိစေတဲ့ပြစ်ခတ်မှုနောက်ပိုင်းဒီလိုဖြစ်ရမျိုးနောက်ထပ်ဖြစ်ပေါ်မှုမရှိအောင်လို့ American နိုင်ငံတွေကိုဝင်နိုင်တဲ့ Visa ကိုဘယ်လိုကန့်သတ်မလဲဆိုတာကိုတားမြစ်နေပါတယ်။
ထရင်ချင်းချုပ်ကိုကိုညာဝင်းရောင်တင်ညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dan Crafton ဖြစ်ပါတယ်အင်္ဂါနေ့ညပဲ6:00ကနေ9:00အထိထုတ်လို့မယ့်အစီအစဉ်တွေကိုတော့လိုင်းလိုမီတာ19 19 25တို့ကနေဖန်ယူနားဆင်နိုင်ပါတယ်ဗီဒီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျွန်မခွာညိုပါ
Thank you. This program has come to you from the Voice of America, Washington.